ဘာလုံးသောယောဂီများပေါင်းတော်ကောင်းတို့ယခုချိန်ခါမှာစာပြီသစ္စာတရားလုံးပြီးတရားမျက်နှာကြားရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလအတောင်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမွန်ဇေတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နိုင်ကြတဲ့တရားနာပရိသတ်ပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာသကရာဂမိမေညာအနာဂါမိမေညာအရဟတမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာများရနိုင်ကြပါစေသကရာဂမိမေညာများရနိုင်ကြပါစေအနာဂါမိမေညာများရနိုင်ကြပါစေအရဟတမေညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ခေါင်းကြီးများရဲ့ဓမ္မတရင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့အလုံးသောယောဂီအပေါင်းတော်ကောင်းတို့လောကကြီးကိုဥဆောင်နေတဲ့တရားနှစ်မျိုးဟာတမ္မာဒိဋ္ဌိတရားနဲ့မိစ္ဆာဒိဋ္ဌိတရားနှစ်ပါးဖြစ်ပါတယ်ဘာတရားနဲ့ဘာတရားပါလဲသမ္မာဒိဋ္ဌိတရားဆိုတာအမြင်မှန်ခြင်းကိုပြောတာပါ။ဘာတရားကိုပြောတာပါလဲ။မိစ္ဆာဒိဋ္ဌိဆိုတာအမြင်မှားခြင်းကိုပြောတာပါ။မိစ္ဆာဒိဋ္ဌိကဘာလဲလဲ။အမြင်မှန်ခြင်းနဲ့အမြင်မှားခြင်း။အမြင်မှန်တဲ့တရားနဲ့အမြင်မှားတဲ့တရား။အဲ့ဒီတရားနှစ်ပါးဟာလောကကြီးကိုဥဆောင်နေပါတယ်လေနော်။အမြင်မှန်တရားကဘယ်လိုဥဆောင်တယ်လဲမေးရင်ဒုက္ခတိကလည်းနိဗ္ဗာန်ရောက်အောင်ဥဆောင်ပေးသည့်အနေဖြင့်ဥဆောင်တတ်တဲ့တရားဖြစ်ပါတယ်နော်အမြင်မှန်ဆိုတဲ့တရားကဘယ်လမ်းအတွက်ဥဆောင်ပေးနေတာလဲဒုက္ခတိမှသည်နိဗ္ဗာန်လမ်းသို့ဒီလိုမှလားအမြင်မှားတဲ့တရားကဘယ်ကိုဥဆောင်တယ်လဲဆိုတာအပယ်လေးပါးသံတရာခကြီးအတွက်ဥဆောင်ပေးနေပါလေဘယ်အကျွတ်ဥဆောင်ပေးနေပါလေအပယ်လေးပါးသံတရာခကြီးရောက်သံတရာခကြီးကိုဥဆောင်ပေးနေတာမိစ္ဆာဒိဋ္ဌိတရားလို့မှတ်လိုက်ပါနော်သုဝတိဘဝကနေနိဗ္ဗာန်ခကြီးကိုဥဆောင်ပေးနေတာကသမ္မာဒိဋ္ဌိတရားဖြစ်ပါတယ်။ဒါကြောင့်မို့လို့အပယ်လေးပါးသံသရာမှကင်းလို့ပြီးတော့ဒုက္ခတိကနေနိဗ္ဗာန်ရောက်ချင်ကြပါတယ်ဆိုရင်တခြားသတ်ရမှာလားမိစ္ဆာဒိဋ္ဌိသတ်ရမှာလားမိစ္ဆာဒိဋ္ဌိသတ်ရမယ်နော်မိစ္ဆာဒိဋ္ဌိဆိုတဲ့နေရာမှာရိုးရိုးမိစ္ဆာဒိဋ္ဌိရဲ့နိယတမိစ္ဆာဒိဋ္ဌိရဲ့အဲ့နှမျိုးရှိတော့နှမျိုးရှိပါတယ်ရိုးရိုးမိစ္ဆာဒိဋ္ဌိဆိုတာကအမြင်တော့မှားတယ်ဒါပေမဲ့လို့အဆုံးမရောက်ဘူးပေါ့နော်အမြင်တော့မှားတယ်အဆုံးမရောက်ဘူးနိယတမိစ္ဆာဒိဋ္ဌိကြတော့အမြင်လည်းမှားတယ်အဆုံးလည်းရောက်အဲ့ဒီနိယတမိစ္ဆာဒိဋ္ဌိကပို့ပြီးတော့ကြောက်ဖို့ကောင်းပါတယ်နော်စာရိပုတ္တရအလိုရနိယတမိစ္ဆာဒိဋ္ဌိကတက္ကဝရဏမက္ကဝရဏဒီလိုဆိုတယ်တက္ကဝရဏဆိုတာကဒုက္ကတိဆိုတဲ့နတ်ပြည်ကိုလည်းမရောက်သိနိုင်ပါဘူးတက္ကဝရဏဆိုတာဘယ်ကိုမရောက်သိနိုင်တာကိုပြောတာလဲနတ်ပြည်ကိုမရောက်သိနိုင်ပါဘူးမက္ကဝရဏဆိုတာကမက္ခူကိုမရောက်သိနိုင်ပါဘူးဘယ်ကိုမရသင်နေတာတော့မဲ့ဖို့မရဘူးဆိုရင်အဲ့ဒီဘုဘောနိဗ္ဗာန်ရပါမလားဒါကြောင့်မလို့သုတ်ကတိကိုလည်းတားတယ်နိဗ္ဗာန်ကိုလည်းတားမှတ်တာနော်နိယတမိစ္ဆာဒိဋ္ဌိကဘယ်နှမျိုးတားပါလိမ့်ဘာတွေကိုတားတော့သုတ်ကတိကိုလည်းတားတယ်နိဗ္ဗာန်ကိုလည်းတားနော်ဒါကြောင့်ဘုန်းကြီးတို့သင်္ဃာကလေးတွေရှိပါတယ်တန်ကြီးလေးသာဝိပါကဝါဒတိက္ကမ နာယောနိဗ္ဗာန်မေဖို့သံဃာတံအန္တရာဆိုပြီးတော့နာယောနိဗ္ဗာန်မေဖို့သံနာယောဆိုတာကအတုကတိနိဗ္ဗာန်မေဖို့ကနိဗ္ဗာန်လို့ပဲထားပါတော့နော်တုကတိလည်းတားတယ်နိဗ္ဗာန်လည်းတားတယ်အန္တရာဘယ်နှမျိုးလဲနေတော့ငါးမျိုးကံရှိလေသဝိပါကဝါဒသိက္ခမာဒီလိုဆိုတယ်ကံဆိုတာကနော်ယခုပြောတယ်နိယတမိစ္ဆာဒိဋ္ဌိကံနိယတမိစ္ဆာဒိဋ္ဌိကံအဲ့ဒါကိုဒီနေရာမှာကံလို့ဒီလိုပြောတယ်နိယတမိစ္ဆာဒိဋ္ဌိကံကဘယ်သူတွေလဲမေးရင်အာရိတုကဒိဋ္ဌိနတိကဒိဋ္ဌိအာကရိယဒိဋ္ဌိအကြောင်းကိုလည်းပဲတယ်အကျိုးကိုလည်းပဲတယ်အကြောင်းအကျိုးနှစ်မျိုးလုံးကိုလည်းပဲတယ်အဲ့ဒီဒိဋ္ဌိနော်ဒါကိုဖြစ်လာရတယ်မ ्या ဖြစ်ရတွေ့ပြီ။ဘာကြောင့်ကြောင့်မှဖြစ်တာမဟုတ်ဘူး။သူဖြစ်ခြင်းတို့ဖြစ်နေတာ။အဲ့ဒါဆိုရင်ဘာကိုပြရရတော့အကြောင်းကိုပဲ။နတ္တိမာတာတို့နတ္တိပိတာတို့နတ္တိသုက္ကတာနတ္တိမာတာတို့နတ္တိပိတာတို့နတ္တိယံလောကောတို့နတ္တိပရောလောကောတို့နော်။ဒီဘဝမရှိဘူးနောက်ဘဝမရှိဘူး။အမေရဲ့ကျေးဇူးမရှိဘူးအဖေရဲ့ကျေးဇူးမရှိဘူး။ဒီလိုယူထားတာကိုအဲ့ဒီတော့ဒီဘဝမရှိဘူးဆိုရင်လည်းဒါအကြောင်းကိုပယ်တာနောက်ဘဝမရှိဘူးဆိုရင်လည်းအကြောင်းကိုပယ်တာဒီဘဝမရှိဘူးဆိုတော့အရင်ဘဝကအကြောင်းကိုပယ်တယ်နောက်ဘဝမရှိဘူးဆိုတော့ပြစ္ဆုတ်ပိုင်းအကြောင်းကိုပယ်တယ်နော်အကြောင်းတရားဘာတွေပဲပြုလုပ်ပြုလုပ်အဲ့ဒီအကြောင်းတရားတွေကြောင့်ဖြစ်တာမဟုတ်ဘူးသူဖြစ်ခြင်းတို့ဖြစ်တာဒီလိုပြောတာကိုနော်နော်မိဘရဲ့ကျေးဇူးဆိုတာမရှိဘူးသူတို့ရဲ့သွေးသားဆန္ဒကြောင့်တာသမီဆိုတာဖြစ်ပေါ်လာတာဘာမှကျေးဇူးတင်စရာမလိုဘူးဒီလိုအကြောင်းတရားကိုပယ်လိုက်တာနော်အကြောင်းပယ်တဲ့တိတ်ရှိအကြောင်းကိုပယ်လိုက်ပြီဆိုရင်မိမိရဲ့တန်တန်မှာပြုသိမ့်မပြုသိမ့်ခိုတဲ့ဝေဖန်ပိုင်းခြားမှုဘာမှမရှိတော့ကိုလို့ချင်တာလို့ကိုပြည့်ချင်တာပြုကုသိုလ်တရားတွေပြုမိမလားအကုသိုလ်တရားတွေပြုမိမလားအကုသိုလ်တရားတွေပြုမိဖို့ကညာပါလေနော်နောက်တကဒုတိယကနတ္တိကဒိဋ္ဌိအကျိုးတရားမရှိဒုက္ခတာဒုက္ခတနာကမ္မန္တဖလာဝိပါကောကောင်းတာပဲလုံးလုံးမကောင်းတာပဲလုံးလုံးဘာအကျိုးမှမရှိနော်ဘာအကျိုးမှမရှိလူရင်လည်းအကျိုးမရှိသီလသောက်တည်လို့လည်းအကျိုးမရှိภาวนาปွားလို့လည်းပဲဘာမှအကျိုးမများဘူးလို့အကျိုးတရားအပေါ်မှာပယ်တဲ့ဝါဒသည်နတ္တိကဒိဋ္ဌိသူလည်းအာနိနိယတမိစ္ဆာဒိဋ္ဌိဒီမျိုးပါပဲနော်အကရိယဒိဋ္ဌိဆိုတာကအကြောင်းကိုလည်းပယ်တယ်အကျိုးကိုလည်းပယ်တယ်သူကြတော့ပို့ဆိုတာပေါ့အဲ့ဒီနိယတမိစ္ဆာဒိဋ္ဌိအယူဝါဒရှိနေတဲ့ပုဂ္ဂိုလ်များသည်ကံကံရဲ့အကျိုးကိုယုံကြည်နိုင်သလားမေးတော့မယုံကြည်နိုင်ပါဘူး။ဒါဖြစ်လို့လည်းမေးတော့အကြောင်းကိုလည်းပယ်တယ်အကျိုးကိုလည်းပယ်တယ်ဆိုတော့ကံကိုလည်းပယ်တယ်ကံရဲ့အကျိုးကိုလည်းပယ်ရမရောဘူးလားရော။ဒါကြောင့်ကမ္မတက္ကရသမ္မာဒိဋ္ဌိဉာဏ်တော်ရှိရဲ့လား။မရှိပါဘူး။ကမ္မတက္ကရသမ္မာဒိဋ္ဌိဉာဏ်တော်မှမရှိဘူးဆိုလို့ရှိရင်သူ့ရဲ့တဏ္ဍာမှာအယုံမှန်လို့ကိုပြောလို့ရပါမလား။ဒေကြီးစုကံမကိုသူ့မှာဖြစ်မလာဘူးเนาะအဲ့ဒါကြောင့်မလို့နေတာမိစ္ဆာဒိဋ္ဌိအယူဝါဒရှိတဲ့ပုဂ္ဂိုလ်များဟာကောင်းတဲ့သုကတိတရားကိုကောင်းတဲ့သုစရိုက်တရားကိုကျင့်ကြံကြိုးဖို့အားထုတ်ဖို့တွေ့ဘယ်လိုမှသူတို့ပြုကြမှာမဟုတ်ဘူးမကောင်းတဲ့အာကုသို့လူစရိုက်တရားကိုသာနှစ်နှစ်သက်သက်လက်ခံရှင်သုံးတော့မှာဖြစ်တဲ့အတွက်အဲ့ဒီပုံကိုယ်တို့ရဲ့သန္တာပါသုကတိဆိုတဲ့နတ်ပြည်လူပြည်ကိုလည်းပဲရောက်ဖို့ရန်အခွင့်အလမ်းမရှိဘူးအခွင့်အလမ်းမရှိဘူးဆိုတော့ဒီပုံကိုယ်တွေပဲသွားပါလေအပယ်လေးပါပါအပယ်လေးပါကျင်းနေသွားမယ်ပုံကိုယ်တွေနော်နောက်တစ်ခါကျတော့နိဗ္ဗာန်ကိုလည်းပဲမကန့်ကွက်ဘူးလားကန့်ကွက်လားနိဗ္ဗာန်ကန့်ကွက်တယ်ဆိုတော့မဲ့ဖို့မရနိုင်ဘူးလို့ဆိုလိုတာပေါ့မဲ့ဖို့မရနိုင်ဘူးဆိုတော့စဉ်းစားကြည့်လေကံကံရဲ့အကျိုးကိုယုံကြည်တဲ့ကမ္မသက္ကတဉာဏ်မှမရှိဘူးဆိုရင်အထက်ထက်ဉာဏ်တွေဘယ်လိုလို့ရှိနိုင်မလဲ ခန္ဓာနဲ့မှမရှိနိုင်ဘူးเนาะကမ္မတက္ကဉာဏ်ရှိရမယ်ကမ္မတက္ကဉာဏ်ရှိပြီးတော့မှနာမရူပပရိစ္ဆေဒဉာဏ်ပစ္စယပိကဉာဏ်ဒီလိုတည်းရတာကိုအဲ့ဒီတော့ကမ္မတက္ကဉာဏ်အရှင်းလောက်တောင်မှမရှိဘူးဆိုလို့ရှိရင်တို့ရဲ့သန္တာမှာယုံနံကိုရှုပ်မြင်သုံးသပ်နိုင်တဲ့အခြေခံကိုရှိကြပါမလားမရှိပါဘူးယုံနံကိုမှရှုပ်မြင်သုံးသပ်နိုင်တဲ့အခြေခံမရှိဘူးဆိုရင်အကြောင်းရုပ်ပေါ်မှာလည်းပဲရှုမြင်သုံးသပ်နိုင်တဲ့အခြေခံရှိမှာမဟုတ်ဘူး။အဲ့ဒါတော့မရှိဘူးဆိုရင်အထက်မဲ့အထက်ဝိပဿနာဉာဏ်တွေကိုလည်းပဲဘယ်နည်းနဲ့မှကျင့်ကြံကြိုးကိုအထောက်နိုင်မှာမဟုတ်ဘူးနော်။အဲ့ဒါလိုအမတော်နိုင်လို့ဆိုရင်မညာပုံညာနဲ့တော့မှမရဘူး။မညာပုံညာမရရင်အဲ့ဒီပုဂ္ဂိုလ်ဒီနိဗ္ဗာန်ရပါမလား။ဒါကြောင့်နိုင်ရွာနိဗ္ဗာန်မက်ဖို့သံငါတန္တရာလို့ဒီလိုဆိုထားတာမလား။အဲ့ဒါကံကိနေတာဝိပါကဝါဒတိကံမှာဒါလေးဆုံးအောင်ဆက်ပြောလိုက်ပါအောင်မယ်။ကံစရာကနိယတာမိစ္ဆာတိတိကံကိနေတာဆိုတာကသူ့ရဲ့တန်တံမှာနော်သူ့ရဲ့တန်တံမှာဘုန်းကြီးတို့ပြန်ပြောမယ်နော်ကံဆိုတာကပစ္စာလန္တရိယကံကိုပြောပါတယ်ကံစရာကဘာကိုပြောတော့ကိစ္စလန္တိယကံကိနေတာကမနိယတာမိစ္ဆာဒိဋ္ဌိကံဒီလိုဟုတ်လားဟုတ်ပြီနော်ကံစရာကကိစ္စလန္တိယကံကိစ္စလန္တိယကံကတော့အာလုံးပြီးကြတဲ့အတိုင်းပါပဲအမေတတ်တဲ့ကံအဖေတတ်တဲ့ကံယဟနာတတ်တဲ့ကံဖျားကိုသွေးသိမ့်တည်အောင်ပြုလုပ်တဲ့ကံနံပါတ်၅ကပါလေသံဃာကိုသိမ်းခွဲတဲ့ကံအာလုံးပေါင်းတော့ကိစ္စလန္တိယကံဘယ်နဲ့ချက်လဲအားချင်းအစတတတို့ဆိုလို့ရှိရင်သူ့ရဲ့ဖေဖြစ်တဲ့ဗေမိသာရမင်းကြီးကိုတတ်ထားခဲ့တဲ့အတွဲအစတတမင်းကိုမြတ်စွာဘုရားကဘလောက်ပဲတရားဟောပါစေအစတတမင်းမက်ဖို့နိဗ္ဗာန်ရနိုင်ရဲ့လားမရနိုင်ပါဘူးတဲ့မက်ဖို့နိဗ္ဗာန်မရနိုင်ရုံသာမကဘူးသုခတိကိုရောက်နိုင်ရဲ့လားမေးတော့မရောက်နိုင်ဘူးဒါကြောင့်အစတတမင်းသိရင်ဘယ်သွားသလဲမေးတော့အပယ်လေးပါးသွားရတယ်ပဲသွားရတော့အပယ်လေးပါသွားရတယ်။ဒါကြောင့်အမေတတ်တဲ့ကံ၊အဖေတတ်တဲ့ကံ၊ယဟန္တာတတ်တဲ့ကံ၊ဆရာရဲ့ခန္ဓာကိုယ်မှာသွေးသိမ့်ချီအောင်ပြုလုပ်တဲ့ကံ၊တန်ခါသိမ့်ခွဲတဲ့ကံနော်။အဲဒါကပိသန္တရိယကံ။သူလည်းပဲနတ်ရွာလေးပန်းမေဖို့ဆန်းငါးတန်အန္တရာအန္တရာမရှိဘူးလားဖြင့်။ကျန်နောက်တစ်ခါကြတော့ကိလေသာသရာခုနပြောခဲ့တဲ့နိယတမေစာဒိဋ္ဌိဒိဋ္ဌိအယူဆခြင်းရှိနေတဲ့ပုဂ္ဂိုလ်ကံကိလေသာဝိပါကနော်ဝိပါကသရာကသူ့ရဲ့ပရိသန္တွေကချုပ်တဲ့နေတယ်သူ့ရဲ့ပရိသန္တွေကအဟိပရိသန္တွေဖြစ်နေတယ်အဲဒီပုဂ္ဂိုလ်များဆိုလို့ရှိရင်နတ်ရွာနိဗ္ဗာန်မက်ဖို့စံအဲ့ဒါမဖြစ်ဘူးလားဖြစ်ဘဝဓာသရာကအရိယုဘဝဓာအရိယဘဝဓာတ်ဆိုတာအရိယာကိုပြမတဲ့ကံဒီလိုမလားအရိယာကိုပြမတဲ့ကံအဲ့ဒီအရိယာပြမတဲ့ကံကျူထာမိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ရနိုင်ပါမလားမရနိုင်ပါဘူးတဲ့ခေါင်းကြီးတို့အထက်ကရာမှာသာရကလေးတစ်ခုပြထားတယ်ယဟန်တော်နှစ်ပါးကြီးတဲ့ယဟန်ရဲ့ငယ်တဲ့ယဟန်ရဲ့ယဟန်တော်နှစ်ပါးကြောကြောင်ကလေးမှာဝါဆိုကြကြောကြောင်ဆိုတော့ယွာရဲ့အပြင်ဘက်တော်ကလေးထဲမှာကြောင်ကလေးဖောက်ပြီးတော့သရင်သုံးတော်မူကြနန္ဒမောသောလေးရောက်တဲ့အခါကျတော့နန္ဒဆောသောအာယုသောအဟာရအတွေ့ယွာတဲ့ကိုဆုံးခံကြွတယ်ယွာတဲ့ကိုဆုံးခံကြွတော့ဘာလို့တောင်းတယ်လဲဆိုတော့အာယုသံဆိုတဲ့အတိုင်းပဲယာဟုလေးတွေနွားနို့လေးတွေဒါတွေလောင်းပါတယ်အဲဒီတော့လောင်းတဲ့အခါမှာကြီးတဲ့အသက်ကြီးတဲ့ယဟန်ကသူကလေနာယောဂရှိတယ်အဲ့ဒီတော့လေနာယောဂရှိတော့ဆံကြောကလေးရလာပြီဆိုတော့ဘိုင်ထက်ကလည်းအောက်အဟာရလေးမှမသွင်းလို့ရှိရင်ဘိုင်အောက်နဲ့ဝေဒနာကမပြောက်ဘူးဒါကြောင့်မလို့အဲ့ဒီအဟာရကလေးကိုသူကခပြားခတိသွင်းဖို့လိုတယ်ဒီလိုလိုတဲ့အခါကျတော့ဘိုင်ကလည်းတအားအောက်လာတဲ့နေကလည်းမနေနိုင်တော့ဘူးကြောင်းလည်းပြန်မရောက်သေးဘူးယွာရဲ့အဆက်မှပဲရှိသေးတယ်အဲ့ဒီမှာဘယ်လိုမှမနေနိုင်တော့ဘဲနဲ့ယွာရဲ့အဆက်တကားကိုပစ်တုံးလေးပေါ်ထိုင်ပြီးတော့ပါလာတဲ့သပိတ်ထဲမှာပါတဲ့ယာဟုဆံပြုတ်ကလေးသပိတ်မော့ပြီးတော့တောက်လိုက်အဲဒီတော့တောက်လိုက်တဲ့အခါကျတော့အသက်ငယ်တဲ့ယဟန်တော်က သိတဲ့ကနေကဲ့ရဲ့နေ။ဩဒီပုဂ္ဂိုလ်ကြီးနဲ့အဆက်မရှိလိုက်တာ။ကြောင်းတော်ပြန်မရောက်သေးဘူးလားခုနကကြီးမှာ။သပိတ်မော့ပြီးတော့တောက်တယ်ဆံပြိုးတောက်တယ်ဆိုပြီးတော့သိတဲ့မှာမကဲ့ရဲ့ဘူးလားကဲ့ရဲ့လား။အဲဒီလိုကဲ့ရဲ့တာကိုခုနတည်းရှိတဲ့ယဟန်တော်ကသိတယ်သိနေသိတယ်။အဲဒီလိုသိတဲ့အခါကျတော့သူကပြောတယ်ပြီးတဲ့အခါမှာသာရှင်နဲ့သင်တရားတို့တရားမြတ်ရပြီလားလို့မမေးဘူးလားမေးအဲဒီလိုမေးတဲ့အခါကျတော့ငယ်တဲ့ယဟန်တော်ကမှန်လားပါရှင်မယားတပည့်တော်တရားတို့တရားမြတ်မရသေးပါဘူးခင်ဗျာဆိုတော့သာရှင်နဲ့အဲဒီလိုဆိုရင်သင်ဆက်ပြီးတော့တရားအမထုတ်တော့နဲ့နော်ဘလောက်ပဲအားတော်အားတော်သင်တရားရမှာမဟုတ်ဘူးလို့မပြောဘူးလားပြောတယ်အဲဒီလိုဆိုတော့ယေငယ်တဲ့ယဟန်ကသူကချက်ချင်းသဘောပေါက်သွားတယ်အားငါအရိယာပုဂ္ဂိုလ်ပြမမိပြီနော်သောတာပန်လည်းဖြစ်ခြင်းဖြစ်မယ်သကရာဂံလည်းဖြစ်ခြင်းဖြစ်မယ်အနာဂံလည်းဖြစ်ခြင်းဖြစ်မယ်ယဟန္တာလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့သူသိနိုင်ရလားမေးတော့သူကတော့မသိနိုင်ဘူးဟိုပုဂ္ဂိုလ်ကလည်းပဲသူ့ကိုယ်သူဘာရယ်လို့ဖွင့်ပြောရလားမေးတော့မပြောပါဘူးဒါပေမဲ့ခုနစကားသွားလာကိုကြည်တော်အပြင်အရိယာပုဂ္ဂိုလ်ကိုပြမမိပြီဆိုတဲ့အတွေ့ကလေးဝင်မူလားဝင်သွားအဲဒီတော့ပါခင်ဗျာကတိတဲ့ရှင်းခိုးပြီးတော့နော်အရှင်ဘုရားတပည့်တော်ပြမမိပါလေတပည့်တော်ရဲ့အပြစ်တွေခွင့်လွှတ်တော်မူပါလို့ဒီလိုတောင်းပါရတယ်မတောင်းပါဘူးဆိုရင်ဘာဖြစ်မလဲတရားမရဘူးဘာကျွလုံထားလို့လဲသရိယာကိုပြမတဲ့ကံဘာကံပါလဲအရိယာကိုပြမတဲ့ကံမကျုံလို့မူလားကျုံလို့ထားလားအဲဒီကံကိုပါဠိလိုပြောတော့ဘယ်လိုပြောမလဲအရိယုပဝါဒကံဒီလိုပြောတယ်ပါဠိလိုပြောတော့အရိယုပဝါဒကံဘုန်းကြီးတို့ဒီခေတ်မှာလည်းပဲတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များတယ်မှာနော်အသိမြင့်နဲ့အထက်တန်းမဲ့ဖို့တွေမဟုတ်ရင်တောင်မှသောတာပတ္တိမဲ့သောတာပတ္တိကိုအဲ့ဒီလောက်တော့မရနိုင်ဘူးလားရနိုင်ကြရနိုင်ကြပါလေသောတာပတ္တိမဲ့သောတာပတ္တိကိုရဲ့အဆင့်ဟာဒိဋ္ဌိကိလေသာဝိသေကိစ္စကိလေသာလောက်တာဖယ်ရှားနိုင်လေတာဖြစ်တော့ရာဂဒေါသမောဟကိလေသာတွေသိသိသာသာညော့သွားပြီလားမေးရင်မညော့သေးပါဘူးအပေတို့ရောက်သိနိုင်လောက်အောင်ဝိသမအပေတို့ရောက်သိနိုင်လောက်အောင်ပြင်းထန်ကြမ်းတမ်းတဲ့ဟာကပြင်းထန်ကြမ်းတမ်းတဲ့ဒေါသပြင်းထန်ကြမ်းတမ်းတဲ့မောဟပြင်းထန်ကြမ်းတမ်းတဲ့မာနအဲ့ဒီကိလေသာတွေတော့မပယ်ဘူးလားပယ်လားဒါပေမဲ့အပယ်ဆုံးမရောက်စင်နယ်တော့အောင်သိမ်မွေးတယ်တာမန်သူလိုကိုလိုဖြစ်ရောဖြစ်နေကြဖြစ်တယ်လောဘတို့ဒေါသတို့မောဟတို့မာနတို့အဲ့ဒီကိလေသာတွေတော့မရှိဘူးလားရှိတယ်တိရဲ့အမူအရာကလည်းသိသိသာသာကြောင်းခြင်းမှကြောင်းပါလေတဲ့ဘာဖြစ်လို့လဲမေးတော့အရိယာပုဂ္ဂိုလ်များသည်ကိလေသာကိုသာပင်နိုင်တာဝါသနာကိုမပင်နိုင်ဘူးတဲ့ဟုတ်တယ်မဟုတ်လားကိလေသာကိုတော့မပင်နိုင်ဘူးလားပင်နိုင်လားဒါပေမဲ့သူရဲ့ဇေယျဝါသနာကိုတော့သူမပင်နိုင်ဘူးတဲ့ဇေယျဝါသနာကိုပင်နိုင်တာကတော့မြတ်စွာဘုရားမှပင်နိုင်တာပဲဟုတ်တယ်မဟုတ်လားမြတ်စွာဘုရားမှဇေယျဝါသနာကိုပင်ပြီးတော့အမှုအရာကအစတိတိတတာကြောင်းသွားတာအရိယာပုဂ္ဂိုလ်များကြတော့ကြမ်းတမ်းတဲ့အမှုရာရှိတဲ့ပုဂ္ဂိုလ်ကလည်းပဲကြမ်းတမ်းတဲ့သဘောမျိုးအသွင်သဏ္ဍာန်ရှိနေသေးတာပဲเนาะတိမ်မွေးတဲ့သဏ္ဍာန်ရှိတဲ့ပုဂ္ဂိုလ်ကလည်းတိမ်မွေးတဲ့အသွင်သဏ္ဍာန်သွင်းရပင်ကိုဇရိုက်တွေသိသိသာသာကြောင်းသွားရလားမေးတော့မပြောင်းပါဘူးတဲ့ခေါင်းကြီးတို့ဗိဓကတော်မှာတော့အရှင်ရှာမရှိပါဘူးဒါပေမဲ့အခြားခြားသောကျမ်းတွေကလာတယ်လို့တော့ယူဆရပါတယ်ပုံပြင်ကလေးတစ်ခုရှိတယ်เนาะအရှင်သာရိပုတ္တရာမထေရကြီးဟာတခါတယောက်ကဆုံးသပင်တယ်တဲ့အဲ့လိုပင်တဲ့အခါမှာသိရစိတ်ထဲမှာမှန်းသွားတာကသုံးအုပ်ခုနှစ်အုပ်လှူမယ်လို့ဒီလိုမှန်းသွားတာနော်ဒီနေ့သုံးခုနှစ်အုပ်လှူမယ်သုံးခုနှစ်အုပ်ဆိုတာကဘုန်းကြီးတို့ထင်ပါတယ်ရှင်းတော်ကတော့သူကသုံးအုပ်တော်ကိုဟင်းတမျိုးကိုအုပ်ကလေးတစ်လုံးနဲ့ထည့်ဟင်းတမျိုးကိုအုပ်ကလေးတစ်လုံးနဲ့ဒီလိုလှူကြတာကိုနော်အခုလို့မြန်မာပြည်မှာလို့ဆွံ့ကြနေပါလိမ့်မယ်ဆွံ့ကြခုနှစ်ကြဒီလိုတော့မဟုတ်ပါဟောက်ပုံမရပါဘူးဘာဖြစ်လို့လဲမလဲခုတရိလင်္ကာလိုနေရာမျိုးမှာရှင်းတော်ကဖျားလည်းတဲ့ကဆုံးဖုံးပေးခဲ့ဘူးတဲ့ပုံစံအတိုင်းပဲဆုံးဖုံးပေးနေခဲ့ကြတာတွေ့ခဲ့ရတာကိုအဲဒီလိုတွေ့ခဲ့တော့သူတို့ဘာလို့သူတို့မှသပိတ်တော်၎င်းပကံများတော်၎င်းယဟန်တော်ရှင်မြတ်နဲ့ဆက်မအရင်ဆက်ကတ်ပြီးတဲ့အခါကျတော့မှဟင်းတွေလိုက်လိုက်ပြီးတော့ကတ်တယ်လိုက်လိုက်ပြီးတော့ကတ်တဲ့အခါကျတော့ဟင်း၅မျိုး၆မျိုး၇မျိုး တယောက်ပြီးတယောက်သုံးကလေးတွေနဲ့လိုက်လိုက်ပြီးတော့ထည့်တာတွေ့ရတယ်နော်အဲဒီတော့ဟင်းငါးမျိုးဆိုရင်ဒါသုံးငါးသုံးအုပ်ငါးအုပ်လို့ဒီလိုသတ်မှတ်ရတာပေါ့ဟင်းခုနှစ်မျိုးဆိုရင်သုံးခုနှစ်အုပ်လို့ဒီလိုသတ်မှတ်ရတာပေါ့နော်အဲဒီတော့သုံးခုနှစ်မျိုးနဲ့ဟောကမယ်ဆိုပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုသွားပင်အရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းကြွလာပါတယ်ကြွလာတော့သူ့ရွာမရောက်ခင်เจ้าတော်ကနေဖြတ်သန်းလာတဲ့ခရီးမှာရင်မြောင်းကလေးတွေမတွေ့ဘူးလားတွေ့ပါဘူးအဲဒီတော့ရင်မြောင်းကလေးတွေ့တဲ့အခါမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကနော်ခြေတော်ကလေးရေဆိုးမှာဆိုလို့ရင်မြောင်းတဲ့ကနေဆင်းမသွားဘူးလှမ်းပြီးတော့ခုန်လိုက်တယ်ဒီလိုမဟုတ်လားအဲ့ဒီတော့သာမန်ကြော်လွှားသွားရုံတော့ရင်မြောင်းမျိုးတော့ဟုတ်ပုံမရဘူး။နည်းနည်းလေးခြေနှလားစာလောက်ဝေးတဲ့ရင်မြောင်းဖြစ်ပုံရ။အဲ့ဒီတော့ဆိုတော့ဒီတိုင်းသွားမယ်ဆိုလို့ပုံမှန်ခြေလမ်းနဲ့သွားမယ်ဆိုလို့ရှိရင်ရေထဲကဆင်းသွားရမယ်။ခြေတော့ရေဆုံးမခံနိုင်ရင်လှမ်းပြီးတော့ခုန်လိုက်လို့ရှိရင်ဟိုဘက်နှက်ခန့်မရောက်ဘူးလားရောက်။အဲ့ဒီတော့ခြေတော့ရေဆုံးမခံနိုင်တဲ့သဘောမျိုးနဲ့လှမ်းပြီးတော့ခုန်လိုက်အဲ့ဒီတော့ခုံသွားတဲ့အခါကျတော့ဆောလာပိနေတဲ့ကားကနောက်ကပါလာတယ်။ဩဒီဟန်တော်ရှင်မြတ်ကြီးနဲ့ဟောဒီရင်ကောင်းကလေးကိုတိမ်တိမ်မွမ်းမွေးလေးဒီတန်းချင်းသွားတာမဟုတ်ဘူး။လှမ်းပြီးတော့ခုံတယ်ဆိုပြီးတော့အချင်းချင်းမပြတ်ဘူးလားပြတ်။အဲ့ဒီတော့ပြတ်သွားတဲ့အခါကျတော့သူစိတ်ထဲမှာဆောအုပ်ခုံတဲ့အုပ်ကမလူတော့ဘူး။6မျိုးပဲလူတော့မယ်။ဒီလိုသတ်မှတ်လိုက်တာပေါ့နော်။အချင်းချင်းတစ်ချက်ပြတ်သွားလိုက်တာနဲ့ဆောတော့ရော့သွားတယ်ဘုန်းကြီးတို့ကလည်းမှားရဟုတ်လားအဲဒီတော့ဘုန်းကြီးကိုကိုွယ်တယ်ဘုန်းကြီးကိုကိုွယ်တယ်ဆိုတဲ့နေရာမှာနော်မိမိတို့ရဲ့စိတ်ထဲကအကြီးညိုမပြတ်မိအောင်သရတရားခိုင်ခိုင်ဖြစ်အောင်အဲဒီလေးစောင့်ဆိုင်ပြီးတော့နေဖို့အမြဲတမ်းရေးကြည့်တယ်နော်အဲဒီလိုမှမဟုတ်လို့အကြီးညိုလေးများပြတ်မိပြီဆိုရင်မိမိတို့လူမဲ့တမ်းနဲ့ဖန်တဲ့ငါကြောင့်စိတ်ပစ္စည်းလေးပါမလျော့ဘူးလားလျော့အဲဒီတော့ယောသားတော့ဘာဖြစ်မလဲကို့မှာကုသိုလ်ယော့သွားတာပေါ့နော်စေတနာရောရင်ကုသိုလ်ရောစေတနာတိုးမှကုသိုလ်တိုးတယ်ဒါကြောင့်မလို့စေတနာမပြတ်အောင်နေဖို့ဆိုတာလည်းပဲမိမိတို့ရဲ့အတိဉာဏ်ပေါ်မှာမူတည်တာမလားအတိဉာဏ်ခိုင်မှစေတနာခိုင်တယ်အတိဉာဏ်မခိုင်ရင်စေတနာမခိုင်ပါဘူးတဲ့နော်အဲဒါကြောင့်မလို့အတိဉာဏ်ခိုင်မှစေတနာခိုင်တယ်စေတနာခိုင်မှကုသိုလ်တိုးရတယ်အတိညာမခံရင်စေတနာခံပါမလားစေတနာမခံရင်ကုသိုလ်တိုးပါပါမလားအခုပဲကြည့်ရင်သုံးအုပ်ခုနောလှူမဲ့တကားဟာဘယ်တော့မှကျန်တော့လဲ6ပဲကျန်တော့တယ်ဘာဖြစ်လို့သူရင်းမြောက်ခုံရသလဲဘာလဲသူမဝေမှန်မှုတော့အမှန်ကားတော့သူကဘာဖြစ်လို့လဲဆိုရင်တဲ့အတိတ်ကာလတုန်းကဘောတစ်ခုသောဘဝမှာမြောက်ဘဝနဲ့တူနေခဲ့ဘူးတဲ့အဲ့ဒီလိုမြောက်ဘဝနဲ့နေခဲ့ဘူးတဲ့အခါကျတော့မြောက်ဘဝကတတိယကြီးဒီဘဝကိုပါလာတဲ့အခါမှာနော်ယဟန္တာမေရှင်များတော်လည်းပဲကိလေသာကိုသာပယ်နိုင်တာတဲ့အဲ့ဒီတတိယဆရာကမပယ်နိုင်ဘူးတဲ့ဒီလိုမဟုတ်လားအဲ့ဒီတော့မပယ်နိုင်လို့မြောင်းကိုခုံမိတာလို့ဒီလိုဆိုတယ်နော်အဲ့ဒီတော့သွားရင်လည်းနောက်တစ်ခါမြောင်းတင်းမြောင်းတွေ့ပါတယ်မြောင်းတင်းမြောင်းတွေ့တော့တစ်ခါခုံမိတယ်တခါရဲ့စိတ်ထဲမှာသုံးတုံလျှော့လိုက်တယ်နော်နောက်တစ်ခါမြောင်းတင်းမြောင်းတွေ့တယ်တခါခုံမိတယ်သုံးတုံလျှော့လိုက်တယ်အဲ့ဒီလိုနဲ့သွားရင်သွားရင်လည်း6ခုမြောင်းမြောင်းခုံမိတဲ့အခါမှာသုံးဘနှုတ်ယော့သွားလဲ6မျိုးယော့သွားတယ်ဘနှုတ်ပဲကျန်တော့တောပဲကျန်တော့တယ်မလားနောက်ဆုံးရင်ညောင်းလေးတစ်ခုတွေ့တဲ့အခါကျတော့ရှင်သာရိပုတ္တရာပတိမြတ်ကြီးကမခုံတော့ဘူးတဲ့ရင်ညောင်းတဲ့ကပဲဆင်းပြီးတော့ရှောက်သွားပါလေတဲ့အဲဒီတော့မှတခါကတန်တော်နဲ့မိလဲရှင်ဖုရားရင်ညောင်းနေတုန်းကတော့ခုံခုံပြီးတော့သွားတယ်အခုဒီညောင်းကျတော့ခုံပြီးတော့မသွားဘူးရှင်ဖုရားဘာဖြစ်လို့မသွားသလဲမိတော့ဒါရကတဲ့ဟောဒီမြောက်ကခုံပြီးလို့ရှိရင်ငါသိအိမ်မှာဆုံးစားရမှာမဟုတ်တော့ဘူးတဲ့အဲ့ဒီလိုပြန်ဖြေလိုက်တယ်ဟုတ်လားအဲ့ဒီတော့မှတကားကသူရဲ့စိတ်ချမ်းစီတွေအရှင်သာရိပုတ္တရာမထေရမြတ်ကြီးသိတော့မူသွားပြီငါတော့ပြင်းမှမိပြီဆိုပြီးတော့ဒီတော့မှတရိယာပြီးတော့ချက်ချင်းတောင်းပန်ပြီးတော့ဆုံးခုနုံမျိုးခုနုံလုံးမှပြန်ပြီးတော့မလှူဘူးလားလှူလှူပါတယ်နော်အဲ့ဒါကြောင့်မလို့အရိယပဝါဒကံဆိုတာအမြဲတမ်းရေးကြည့်တယ်ဟုတ်လားဝါဒနာနဲ့ဇေယျကိုမဖယ်ရှားနိုင်ဘူးတဲ့အဲ့ဒါကြောင့်မိမိတို့ရဲ့ပါဝင်ခြင်းမှာဘယ်လိုဟာအရိယဖြစ်နေတယ်လဲဘယ်လိုဟာအရိယမဖြစ်ဘူးလဲဆိုတာကိုယ်ကိုယ်တိုင်ကအရိယမဟုတ်ရင်ဝေဖန်နိုင်တဲ့အနေအထားရှိပါ့ကိုယ်ကိုယ်တိုင်ကအရိယမဟုတ်ရင်ဆုံးဖြတ်နိုင်တဲ့အနေအထားရှိပါ့မလားမရှိနိုင်ဘူးတဲ့အဲ့ဒါလို့မရှိနိုင်ရင်တော့ မိမိစိတ်ထဲမှာမကြိုက်ရင်အသာနေမကြဲရမိစီနေတယ်မကြဲရမိစီနေတာနှုတ်နဲ့လည်းမကဘူးစိတ်နဲ့လည်းမပြင်းမမိစီနေလို့ပြောတာစိတ်နဲ့ပြင်းမမိတော့တကယ်လို့များသောတာပန်ပုဂ္ဂိုလ်ဖြစ်နေခဲ့တော့ဘာဖြစ်မလဲအရိယပဝါရကံမထိုင်ဘူးလားထိုင်လားအဲ့ဒီတော့ထိုင်လို့ရှိရင်ကိုယ်ကိုယ်နဲ့တရားအားထုတ်လို့ရနိုင်ပါမလားမရနိုင်ဘူးတဲ့နော်ဒါကြောင့်အရိယပဝါရကံများလည်းစိတ်ကြောက်ဖို့ကောင်းပါလေကံကိလေသာဝိပါကဝါဒသိက္ကမ၅ခုမြောက်ကိလေသာကပညာတိဝိသေကမန္တရေနော်ပညာတိဝိသေကမန္တရေသရကယဟန်တော်ရှင်မြတ်ရှင်နဲ့တည်းရဲ့ပတ်သက်ပါတယ်မြတ်စွာဘုရားတခေတော်မြတ်ကြီးပညာတော်မူထားတဲ့သိက္ခာဘုဒ္ဓတဲ့အဲ့ဒီသိက္ခာဘုဒ္ဓကိုမိမိကစေတနာနှင့်တကဝနော်မယုံမသေးတဲ့စိတ်နဲ့သွားပြီးတော့ကျွတ်လုံမိမယ်စေတနာလည်းမကြားဘူးမကူလည်းမကူစားဘူးဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်များဟာလည်းပဲနတ်ရွာနိဗ္ဗာန်မဖို့စံအန္တရာယ်ဖြစ်တတ်ပါတယ်လို့မပြောဘူးလားပြောလားဒါကြောင့်အသေးသေးသူနေရာနဲ့ဆိုတော့ရေးကြည့်တာကအရေးမကြည့်ကြဘူးလားကြည့်ကြလားကြည့်ကြတာပါပဲဟောပြီးသားပြည့်ဒီနေရာမှာနိဒာမေတ္တာရိတိကံဆိုတာအမြဲတမ်းရေးကြည့်တယ်နော်အဲ့ဒီနိဒာမေတ္တာရိတိကံမိမိတို့ရဲ့သန္တာမှာရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘယ်နည်းနဲ့မှတရားအားထုတ်လို့မရဘူးဘုရားကြီးတို့ရဲ့တရားဓမ္မတွေကတော့ဘုရားဘာသာဝင်တော်စင်ပုဂ္ဂိုလ်များဖြစ်ကြသည့်အာရယောစွာကာမတက္ကတသမ္မာဒိဋ္ဌိဉာဏ်ဒီမရှိဘူးလားရှိထားကြပါဘူးကာမတက္ကတသမ္မာဒိဋ္ဌိဉာဏ်ရှိထားကြပြီဆိုကြတဲ့ဘုကနိဒမိစ္ဆာဒိဋ္ဌိကံကတော့မရှိတော့တာသိကြတယ်နော်ဟုတ်ပြီအဲ့ဒီနိဒမိစ္ဆာဒိဋ္ဌိကံကြီးကတော့လွံ့မြောက်နေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဒါပေမဲ့နိဒမိစ္ဆာဒိဋ္ဌိကံမဟုတ်ပေမဲ့ရိုးရိုးမိစ္ဆာဒိဋ္ဌိကံတော့မရှိဘူးလားရှိအဲ့ဒီရေယုံမိစ္ဆာဒိဋ္ဌိကံကဘာတွေတော့တက္ကရာဒိဋ္ဌိရယ်သတ္တရာဒိဋ္ဌိရယ်ဩစေရဒိဋ္ဌိရယ်အဲ့ဒီဒိဋ္ဌိတွေတော့မရှိဘူးလားရှိတာသို့တော်လည်းပဲတဲ့နော်သာရိကဘယ်လိုဆိုတော့ဒွါသတိဒိဋ္ဌိယောမိစ္ဆာမနာတက္ကရာဒိဋ္ဌိပုံမှုခေနေဝဩပိစံတိတဲ့ကြံတဲ့ကြံတဲ့ဒိဋ္ဌိကိလေသာတွေဖြစ်ဖို့ဆိုတာဟာလည်းပဲတဲ့တက္ကရာဒိဋ္ဌိဟာအရင်းခံဖြစ်ပါလေဒါကြောင့်မလို့သက္ကာယဒိဋ္ဌိသာမိမိတို့ရဲ့သန္တာမှာရှိနေသေးမယ်ဆိုရင်ကြံတဲ့ဒိဋ္ဌိတွေလည်းပဲတစ်ချိန်မဟုတ်တစ်ချိန်ဖြစ်လာနိုင်ပါတယ်တဲ့နော်ကြံတဲ့ဒိဋ္ဌိတွေလည်းမဖြစ်နိုင်ဘူးလားဖြစ်လာနိုင်လားဖြစ်လာနိုင်ပါတယ်တဲ့အဲဒါကြောင့်ကြံတဲ့ဒိဋ္ဌိတွေမဖြစ်နိုင်အောင်အသေးချာဆုံးကတော့ဘာလို့ရမလဲသက္ကာယဒိဋ္ဌိပယ်သတ်ရမယ်ဘာလို့ရမလဲသက္ကာယဒိဋ္ဌိပယ်သတ်ရမယ်သက္ကာယဒိဋ္ဌိပယ်သရမယ်ဆိုတော့သက္ကာယဒိဋ္ဌိဆိုတာဘယ်လိုသဘောရှိတာတော့လို့မေးတော့သက္ကာယောဆိုတာကတကယ်ရှိတဲ့ခန္ဓာ၅ပါးကိုပြောတာသက္ကာယဆိုတာဘာကိုပြောတာတော့သက္ကာယဆိုတာတကယ်ရှိတဲ့ခန္ဓာ၅ပါးကိုပြောတာပါနော်ဒိဋ္ဌိဆိုတာကတော့အဲ့ဒီတကယ်ရှိတဲ့ခန္ဓာ၅ပါးအပေါ်မှာအမြင်မှားမှုလေးတွေဖြစ်နေတာဒိဋ္ဌိကဘာလဲလဲတကယ်ရှိတဲ့ခန္ဓာ၅ပါးအပေါ်မှာအမြင်မှားမှုလေးတွေဖြစ်နေတာဒိဋ္ဌိဒီလိုမလားသက္ကာယနဲ့ဒိဋ္ဌိနဲ့အပေါင်းတော့မြန်မာလိုပြန်တော့ဘယ်လိုပြန်မလဲတကယ်ရှိတယ်ခန္ဓာ၅ပါးအပေါ်မှာအမြင်မှားမှုဖြစ်နေတာကြံပြောကြည့်စမ်းတကယ်ရှိတယ်ခန္ဓာ၅ပါးအပေါ်မှာတဲ့နော်အမြင်မှားမှုဖြစ်အမြင်မှားမှုဖြစ်တယ်ဆိုတော့ဘယ်လိုအမြင်မှားတာလဲဆိုရင်အမှားမြင်တာကိုပြောတာအမြင်ပါတယ်ဆိုတာဟာအမှားမြင်အမှားမြင်တယ်ဆိုတာဘယ်လိုဟာလဲမေးတော့တကယ်အမှန်ကိုတဲ့မမှန်တဲ့တရားနဲ့အစားထိုးပြီးတော့မြင်လိုက်တာပါတဲ့တကယ်အမှန်ကိုဘာနဲ့စားထိုးမြင်တော့မမှန်တဲ့တရားနဲ့စားထိုးပြီးတော့မြင်လိုက်တာပါတဲ့ဒီလိုမလားအဲ့ဒီတော့တကယ်အမှန်တကယ်ရှိတဲ့တရားကဘယ်လိုလဲလို့မေးတော့ခန္ဓာ၅ပါးဘလို့လည်းလေသို့သော်အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မသိဘူးဆိုရင်နော်အတိကဘလို့သိနေသလဲပုဂ္ဂိုလ်တတ္တဝါလို့သိတယ်ငါတတ္တဝါလို့သိတယ်ယောက်ျားမိန်းမလို့သိတယ်နော်လူနာမြမလို့သိတယ်ဒုပေါင်းကရှင်လဲလို့မသိဘူးလားသိလားအဲ့ဒီအတိတွေကအမှန်တိတွေလားအမှားတိတွေလားအမှားတိတွေဘယ်ပေါ်မှာမှားပြီးတော့သိတာတော့ခန္ဓာ၅ပါးအပေါ်မှာမှားပြီးတော့ဒီဘယ်လိုမှားတယ်လဲမေးတော့တကယ်ရှိတဲ့ခန္ဓာ၅ပါးအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့အစားထိုးပြီးတော့မြင်လိုက်တာပါဘယ်လိုပါလဲတကယ်ရှိတဲ့ခန္ဓာ၅ပါးအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva နဲ့အစားထိုးပြီးတော့မြင်လိုက်တာဒီလိုမဟုတ်လား အဲ့ဒီတော့ဆံမင်ကလေးတွေပဲအကျွေးပြန်တော့လဲဘလို့ဆံမင်တော့ငါဆံမင်ငါဆံမင်ဆိုတာတခြားလားပုဂ္ဂိုလ်တတ္တဝါလားရှင်းတဲ့လက်တည်းကဆံဘလို့ရှင်းတဲ့လက်တည်းတော့ငါရှင်းတဲ့လက်တည်းနားပြန်ရှင်းပြန်တော့လဲဘလို့နားတော့ငါနားတယ်ငါရှင်းတယ်ကြည့်ပြန်တော့လဲဘလို့ကြည့်တော့ကြားပြန်တော့လဲဘလို့ကြားတော့ငါကြားတယ်ဒီလိုမလားရူပအတ္တတော်သမုပ္ပတ္တိတဲ့ရုပ်ကိုအတ္တလို့ဆွဲခြင်းဟာတက္ကရာတိတိပါတဲ့သာကတိလို့ဆိုတယ်နော်နောက်တခါကဲနားရင်ရှင်းတယ်လို့ခံစားတယ်ဘယ်လိုခံစားတာတော့မေးတော့ငါခံစားဝေဒနာအကြတော့သမုပ္ပတ္တိတဲ့ဝေဒနာကိုငါလို့မှတ်ယူလိုက်တာငါနဲ့ဆွဲလိုက်တာဒီလိုမဟုတ်လားအဲ့ဒါလည်းတခြားလားသက်္ကာယဒိဋ္ဌိလားအဲ့ဒီလိုပဲတဲ့ခန္ဓာ၅ပါးဖြစ်တိုင်းဖြစ်တိုင်းမြင်မြင်တော့ငါမြင်တယ်ကြားပြန်တော့ငါကြားတယ်နားပြန်တော့ငါနားတယ်စားပြန်တော့ငါစားတယ်ထိပြန်တော့ငါထိတယ်သိပြန်တော့ငါသိဒီလိုမလားနေရာကမှာတင်္ဂါငါးနဲ့ငါဆွဲနေမသိနိုင်ဘူးအဲ့ဒီငါဆွဲပြီးပါဠိတော်သက္ကာယဒိဋ္ဌိဒီလိုမလားအဲ့ဒီသက္ကာယဒိဋ္ဌိလေးမိမိတို့ရဲ့တဏ္ဍာမှာရှိနေပြီဆိုရင်နေရာကသက္ကာယဒိဋ္ဌိအမြင်လေးတွေနဲ့လိုက်ပြီးတော့မသုံးသပ်ဘူးလားသုံးသပ်လားမင်းကပြောခဲ့သလိုပဲတရားထိုင်ရင်းနဲ့တော့မှငါနာလိုက်တာဒီလိုမလားသုံးသောကလည်းကနာတာကိုယ်တည်းမပြောင်းနိုင်ဘူးဒါတွေကတခြားလားဒိဋ္ဌိအမြင်တွေလားဒိဋ္ဌိအမြင်တွေဩငါဒီနာကိုငါမခံနိုင်ပါဘူးလေဟုတ်တယ်မဟုတ်လားငါမခံနိုင်ပါဘူးလေဆိုတာလေတခြားလားသက္ကာယဒိဋ္ဌိတွေလားငါလို့ဆွဲတာကသက္ကာယဒိဋ္ဌိငါလို့ဆွဲတာကအနာပြောက်ရှင်တာကသဏ္ဍာအနာပြောက်ရှင်တာကမပြောက်လို့စဉ်းကြည့်တာကဒေါသအနာပြောက်ရှင်တာကသဏ္ဍာမပြောက်လို့စဉ်းကြည့်တာကငါနာတယ်လို့ဆွဲနေတာကသက္ကာယဒိဋ္ဌိအဲဒီသုံးမျိုးထဲမှာဘလူကယင်္ကံတော့လို့မေးရင်ဒိဋ္ဌိသက္ကာယဒိဋ္ဌိကယင်္ကံပါဘလူကယင်္ကံတော့အဲဒီတော့တဏ္ဍာကိုပယ်သဖို့မကြိုးစားပါနဲ့အောင်ဒေါသပယ်သဖို့မကြိုးစားပါနဲ့အောင်ဘလူကိုပယ်သဖို့ကြိုးစားရပါလေသက္ကာယဒိဋ္ဌိပယ်သဖို့အရင်ကြိုးစားပါအောင်နဲ့ဒီလိုမလားဟုတ်ပြီဒါဖြင့်သက္ကာယဒိဋ္ဌိပယ်သဖို့ကြိုးစားကြတော့မယ်ဆိုတော့သက္ကာယဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲဆိုတော့အကြောင်းတရားကလေးတွေကိုမှသဘောပေါက်နားလည်မထားရင်တက္ကရာဒိဋ္ဌိပယ်သနိုင်ဖို့ရင်ဒီလည်းရပါမလားမရပါဘူးအဲဒီတော့တက္ကရာဒိဋ္ဌိပယ်သဖို့ရင်အတွဲနော်တက္ကရာဒိဋ္ဌိဘာကြောင့်ဖြစ်ပါလိမ့်မလဲဆိုတဲ့အကြောင်းတရားကလေးတွေကိုလည်းပဲသိအောင်ကြိုးစားဖို့မလိုဘူးလားလို့အဲဒီတော့ခင်ဗျားတို့ချင်းမြင်ပါကတက္ကရာဒိဋ္ဌိဖြစ်ကြောင်းတရားကိုချင်းမြင်ပါမယ်ဒီလိုမလားအဲ့ဒါချင်းချင်းနဲ့အခါကြတော့ခေါင်းကြီးတို့စာရီမှာဂါရကလေးတွေကိုတီးကုန်းထားပါတယ်ခန္ဓာဝိဇ္ဇာဖသောသသိညာတကောအာယောနိသောဒုံမိသောပရာတော်ကောသောဒိဋ္ဌိဌာနာမိအထတာဆိုပြီးတော့သက္ကာယဒိဋ္ဌိဖြေကြောင်းတရား၈ပါးမပြောဘူးလားပြောတာလားအဲ့ဒီ၈ပါးထဲမှာနံပါတ်၁ကခန္ဓာလို့မှတ်လိုက်နံပါတ်၁ကဘာလဲခန္ဓာနော်နံပါတ်၂ကအဝိဇ္ဇာလို့မှတ်လိုက်ဟုတ်လားနံပါတ်၁ကဘာလဲအဝိဇ္ဇာနံပါတ်3ကဖတ်တာနံပါတ်3ကဗာလဲနံပါတ်3ကဖတ်တာခန္ဓာဝိဇ္ဇာဖတ်သောစနောက်တစ်ခါနံပါတ်4ကပညာတဲ့နံပါတ်4ကဗာလဲနောက်နံပါတ်5ကတက်ကတက်ကဆိုတာကဝိကျက်လို့ဆိုလိုတာပေါ့နော်ပညာတက်သောနောက်တစ်ခါနံပါတ်6ကဗာလဲဆိုလို့ရှိရင်တဲ့အာယောနိသောမနတိကာရဗာလဲလေအာယောနိသောမနတိကာရနော်နှလုံးသွင်းပါမှုလေးပေါ့ဟုတ်လားကျန်နောက်တစ်ခါနံပါတ်ခွန်ကဗာလဲဆိုလို့ရှိရင်တဲ့ဒုံမိတော်တဲ့အပေါင်းအသင်းမိတ်ဆွေမှားလို့เนาะပါပမိတ်တလို့ခေါ်တယ်အပေါင်းအသင်းမှားမှုကြောင့်လည်းပဲသက္ကာယရည်တွေမဖြစ်ဘူးလားဖြစ်လားကဲတော့ကနံပါတ်၈ကပရတော်ကောသောတရားနာမှားလို့ဘာဖြစ်လို့ဗာလဲအာလုံးပေါင်းလိုက်တော့သက္ကာယရည်တွေဖြစ်ကြောင်းတရားဘယ်နှပါးလဲ၈ပါးရှိတယ်เนาะအဲ့ဒီ၈ပါးကိုခေါင်းကြီးတို့ပြောပြပါမယ်အဲ့ဒီတော့နံပါတ်၁ကခန္ဓာတဲ့နံပါတ်၁ကပါလေခန္ဓာမသိလို့သက္ကာယဒိဋ္ဌိဖြစ်တယ်။ဘာဖြစ်လဲ။ဒါသေသေးချာမှတ်လိုက်တော့ပရမဒိဋ္ဌိဖြစ်တာဘာကြောင့်ဖြစ်တော့ခန္ဓာမသိလို့သက္ကာယဒိဋ္ဌိဖြစ်တယ်။ခန္ဓာဆိုတာကဘယ်နှပါးလဲ။ဘယ်လိုတွေပါလဲ။သိညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာဘယ်နှပါးလဲ။အဲ့ဒီခန္ဓာ၅ပါးဒီမိမိတို့ရဲ့တဏ္ဍာမှာမရှိဘူးလားရှိပါဘူးမိမိတို့တဏ္ဍာမှာလည်းရှိတယ်သူတို့ဘာတဏ္ဍာမှာလည်းရှိတယ် ဘယ်ပုဂ္ဂိုလ်ရဲ့သံတမာမဆိုးဒီခန္ဓာ၅ပါးရှိနေကြတာပဲဒါပေမဲ့အဲ့ဒီခန္ဓာ၅ပါးကိုတဲ့မိမိတို့ကသိခဲ့ကြရလားမေးတော့နာမည်လောက်တော့သိချင်းသိနေဘောဓဘာဒါတော်နာဒါတော်နာမည်လောက်သိတယ်ဆိုတော့ဘောဓဘာလာဝင်နေမှသိတာမလားဘောဓဘာလာဝင်တော့မှပဲခေါင်းကြီးတို့ထင်ပါလေအဘိဓမ္မာတရားစာပေမလိုက်စားဘူးဆိုရင်ဒီနာမည်လေးတော့မသိကြဘူးနော်ဘောဓဘာလာဝင်ဖြစ်ပေမဲ့ခန္ဓာ၅ပါးရည်ကျွမ်းပြတ်သားမှဆိုရင်မရည်တတ်နိုင်တဲ့ပုံစံတွေအများကြီးပဲရှိတယ်အဲ့ဒီတော့ဒီခန္ဓာ၅ပါးရဲ့နာမည်လောက်သိနေုံနဲ့လေဒီနေရာမှာအကျိုးပြတာမပြေးသေးပါဘူးနော်ဘယ်လိုသိရမှာလဲဆိုတော့သီလနာပရိညာအစင်းနဲ့ကိုယ်တိုင်ကိုသဘောပေါက်ပါဟုတ်လားကိုယ်တိုင်ကိုသဘောပေါက်ပါပရမညာတပရိညာအစင်းနဲ့တော့တရားသဘောလေးခန္ဓာရဲ့သဘောလေးတွေသိလို့ရှိရင်တော့အတိတဲမှာတော့ဒီကြည့်တော့သိတော့သိနေပါလေဟုတ်လားညာတပရိညာသိနေသိရင်လေမစင်မလားသိနေလားနာမည်လောက်သိတာမျိုးမဟုတ်ဘူးတော့သဘောသားကိုသိတာဘာကိုသိတာလဲဥပမာရုပ်ခန္ဓာဘာသဘောရှိလဲဟုတ်ကဲ့သဘောရှိတယ်ဝိညာဉ်ခန္ဓာဘာသဘောရှိလဲသင်္ခါရခန္ဓာဘာသဘောရှိလဲသင်္ခါရခန္ဓာဘာသဘောရှိလဲဝိညာဉ်ခန္ဓာဘာသဘောရှိလဲသိတတ်တဲ့သဘောရှိတယ်ဒီလိုမလားအဲဒီတော့တရားတော်ကောင်ကာလအခိုင်အကျမ်းကလေးမှာဖောက်ပြန်တဲ့သဘောလေးတွေရှိတယ်ဘာတွေဖောက်ပြန်နေတော့ဘလို့ဖောက်ပြန်နေတော့မိမိရဲ့ရုပ်ခန္ဓာကြီးမှာနော်ဟောဒီမျက်စိနဲ့မြင်ရတဲ့ဟောဒီပုံမှန်သဏ္ဍာန်ကြီးတဲ့မှာဒီလိုမလားပုံမှန်သဏ္ဍာန်တော့ဒူးတွေပေါင်တွေခါတွေခြေတွေလက်တွေခေါင်းတွေပေါ့နော်အဲ့ဒီတည်းမှာတဲ့ဖောက်ပြန်တဲ့သဘောတရားလေးတွေရှိနေတယ်တဲ့အဲ့ဒီဖောက်ပြန်တဲ့သဘောတရားလေးတွေကဘယ်လိုဖောက်ပြန်နေတာလဲလို့မေးတော့အကြောင်းတရားလေးတွေတိုက်ဆိုင်တဲ့တိုက်ဆိုင်တိုင်းမတူတဲ့သဘောတရားလေးတွေနဲ့ပြောင်းပြောင်းပြောင်းပြောင်းသွားတာကိုဖောက်ပြန်တယ်လို့ခေါ်တာတဲ့ကိုယ်ရာကနေအေးတယ်အေးရာကနေပူတယ်ပြော့ရာကနေမာတယ်မာရာကနေပြော့တယ်သာရကထုံရာကနေကျင်တယ်ကျင်ရာကနေကိုက်တယ်နော်အဲ့ဒီသဘောတရားလေးတွေကြောင်းကြောင်းသွားတာကိုတခြားခေါ်တာလားဖောက်ပြန်တာလို့ခေါ်တာလားအဲ့ဒါလေးတွေဟာပုဂ္ဂိုလ်တ attva တွေလားအကောင်အထည်တွေလားသဘောတရားလေးလားပုံမှန်တန်ရှိရလားမရှိဘူးအထည်ကိုမရှိဘူးနော်အထည်ကိုမရှိတဲ့ခန္ဓာဒါကိုအထည်ကြောင့်ခန္ဓာလို့ဒီလိုပြောတယ်ဟုတ်လားအထည်ကိုခန္ဓာလားအထည်ကြောင့်ခန္ဓာလားအထည်ကြောင့်ခန္ဓာဖြစ်နေတယ်အဲ့ဒီသဘောတရားလေးကိုသိတဲ့ပုဂ္ဂိုလ်တယောက်စီပုံမှန်သလားအထဲကိုသိရမှာလားသဘောတရားပြတာသိရမှာလားအဲ့ဒီသဘောတရားကလည်းဘယ်နေရာမှာရှိတယ်လဲဟောဒီပုံမှန်သလားကြီးအထဲမှာရှိတာပဲနော်ကြည့်တော့ပုံမှန်သလားကိုအာယုံပြုကြည့်မြင်တော့သဘောတရားမြင်ပါစေကြည့်တော့ပုံမှန်သလားအာယုံပြုကြည့်မြင်တော့သဘောတရားမြင်ပါစေဒီလိုမလားအဲ့ဒီသဘောတရားမမြင်သေးဘူးဆိုခန္ဓာမြင်တယ်ပြောပါမလားခန္ဓာမြင်တယ်လို့ပြောနိုင်ပါမလားမပြောနိုင်ဘူးဘာမြင်မှသဘောတရားမြင်တယ်ပြောတယ်ဘာမြင်မှခန္ဓာမြင်တယ်လို့ပြောနိုင်တော့သဘောတရားမြင်မှခန္ဓာမြင်တယ်လို့ပြောနိုင်တာနော်ဩငါဒီနေ့ခန္ဓာ၅ပါးတွေ့တယ်ငါရုပ်ကိုတွေ့တယ်ငါနာမ်ကိုတွေ့တယ်ပြောခြင်းပြောမယ်ဒါပေမဲ့ရုပ်ကိုတွေ့တယ်နာမ်ကိုတွေ့တယ်လို့ပြောတဲ့ပုဂ္ဂိုလ်ကိုမေးကြည့်အဲ့ဒီရုပ်ဒီအကောင်ထည်လေးလားအလုံးလေးလားအဝိုင်းလေးလားပုံမှန်သလားရှိသလားရှိတယ်ဆိုလို့ရှိရင်မှန်သလားမှားလားအဲရောရဲ့သဘောတည်းကောင်းတယ်ရှိရလားပုံမှန်သလားရှိရလားအလုံးလေးလားအဝိုင်းလေးလားမဟုတ်ပါဘူးဘာလေးတော့သဘောတရားကြီးဒီလိုမလားတခြားတခြားယောဂီပုဂ္ဂိုလ်တွေကြတော့နားရနားရဥပမာခြေသလုံးကလားခြေသလုံးကြီးစိုက်ပြီးတော့ကြည့်နေနော်ခြေသလုံးကြီးစိုက်ပြီးတော့ကြည့်နေရတာသဘောတရားတွေ့တယ်ခေါ်ပါမလားခြေသလုံးကြီးတခြားလားပုံမှန်သလားရှိတာလားပုံမှန်သလားရှိတာဖြစ်တဲ့ခန္ဓာစိတ်ဟောရလားအဲ့ဒါစိညာတင်ထားတဲ့ခန္ဓာလို့ခေါ်တယ်။ဘာခန္ဓာလို့ခေါ်လဲ?အခုပြောနေတဲ့ခန္ဓာကခန္ဓာစိတ်ဟုတ်တယ်မဟုတ်လား?စိညာတင်ထားတဲ့ခန္ဓာဟုတ်ရဲ့လား?ဘာခန္ဓာလဲတော့?ခန္ဓာစိတ်ဆိုတာစိညာမတင်ရသေးတဲ့ခန္ဓာစိညာတင်လို့ကိုမရဘူး။ဘာဖြစ်လို့စိညာတင်လို့မရတယ်လဲလို့မေးရင်နော်။သဘောတရားလေးတစ်ခုပေါ်လာတယ်။သူ့ကိုနာမည်တစ်ခုပေးမယ်လို့စဉ်းစားလိုက်တယ်။ဟုတ်လား?စိညာဆိုတာနာမည်မဟုတ်လား?နာမည်ကလေးတစ်ခုပေးမယ်လို့စဉ်းစားလိုက်တယ်စဉ်းစားနေတော့မှပဲစဉ်းစားလို့တော့မပေးသေးဘူးသဘောတရားလေးကမရှိတော့ပြတ်သွားတယ်နော်နာမည်ပေးလို့ကိုမရဘူးနာမည်ပေးလို့ကိုအချိန်ကိုမရဘူးနော်နာမည်ပေးနဲ့နောက်အောင်ကိုသူကစောင့်နေရလားမစောင့်ဘူးဖြစ်တယ်ဖြစ်ပြီးတော့ဘယ်အချိန်မှပြတ်တော့ဖြစ်ပြီးပြတ်တာပဲဒီလိုမဟုတ်လားဘယ်အချိန်မှပြတ်တော့ ချင်းကြီးပြက်တာပဲဆိုတော့ဩတာဝေဒနာလားသိညာလားလို့တော့မှပဲစိတ်ထဲမှာနော်သိသိချာချာမသိလိုက်ရပါဘူးတဲ့ဒီတော့ကတော့ဝေဒနာကြည့်တာဟုတ်ချင်ဟုတ်မယ်ရုပ်ကိုကြည့်တာဟုတ်ချင်ဟုတ်မယ်တကယ်မြင်လိုက်တဲ့အခါတော့ဒါဝေဒနာလားဒါစိတ်လားဒါသိညာလားလို့တော့မှသိသိချာချာပိုင်းပိုင်းချာချာကွဲပြားခြားနားမှုရှိလိုက်ရလားမေးတော့ဘာဖြစ်လို့လဲဖြစ်တယ်ဖြစ်ပြီးတော့အဲ့ဒါဖြစ်တာလေးရိတ်ခနဲ့မြင်ပြီးတော့ဖြစ်တာလေးရိတ်ခနဲ့မြင်လိုက်ရုံပဲရှိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုမြင်လိုက်တဲ့အခါကျတော့နော်ဖြစ်တာလေးကလည်းသဘောတရားလေးပြက်တာလေးကလည်းသဘောတရားသဘောတရားလေးတစ်ခုဖြစ်ပြီးတော့သဘောတရားလေးတစ်ခုပြက်သွားတာပဲဒါတော့ပဲသူသိလိုက်တာဟုတ်တယ်မဟုတ်လားဒါဒီရဏပညာချင်းပေါ့နော်အခုပြောနေတာပါလေညာတာပညာချင်းနဲ့ပြောနေတာညာတာပညာချင်းနဲ့ချင်းပြနေတော့ဒါမိမ့်ပတ်နေအောင်နားလည်လို့မရဘူးလားယစေတနာပညာချင်းကြတော့အဲ့ဒီလောက်ကိုလိမ့်ပတ်လဲအောင်နားလည်လို့မရဘူးအဲ့ဒီလောက်လဲနားလည်နိုင်တော့အချင်းမရဘူးဖြစ်တယ်ဖြစ်ပြီးတော့ပြက်သွားပြီရက်ခနဲ့ရက်ခနဲ့ရက်ခနဲ့အဲ့ဒီလိုရက်ခနဲ့ရက်ခနဲ့ပြက်တယ်ပြက်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်နောက်ပိုင်းကျတော့ဖြစ်တယ်တော့မသိတော့ဘူးပြက်တာကြီးပဲတရားလေးစားတယ်မမြင်ဘူးလားမြင်အဲ့ဒါလေးတွေဒီတခြားလားခန္ဓာလားခန္ဓာပဲဒီလိုမဟုတ်လားအဲ့ဒါကြောင့်ခြေစလုံးကြည့်ပေမဲ့ခြေစလုံးမမြင်ပါသေးနဲ့သဘောတရားမြင်အောင်ကြည့်ပါပေါင်ကြည့်ပေးမယ်ပေါင်ကိုမမြင်ပါသေးနဲ့ဗာမြင်အောင်ကြည့်ရပါလေသဘောတရားမြင်အောင်ကြည့်ဒါဝိပဿနာရှုတဲ့လုပ်ငန်းရဲ့အခြေခံလေးပဲအဲ့ဒီအခြေခံနဲ့သိမှခန္ဓာကိုမြင်တယ်လို့ခေါ်တယ်အဲ့ဒီလိုခန္ဓာကိုမြင်မှဒိဋ္ဌိပယ်နိုင်တယ်လို့ခေါ်တယ်အဲ့ဒီလိုမှခန္ဓာမမြင်သေးရင်ဒိဋ္ဌိပယ်နိုင်ပါမလားမပယ်နိုင်သေးဘူးနော်အေးဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကပြောတယ်လေမယုတ်သိနဲ့စိတ်တွေသတ္တသက္ကိုတိရှိမြောကြည့်သူတတိကုံမြရှုကြည့်ရာပရမတ္ထမှာမပြောဘူးလားပြောလားမယုံစိတ်လေးမြင်လို့ရှိရင်မြင်လိုက်တာတော့မယုံစီသဘောမလိုက်တာကအော်ဒီယိုသည်ဘလောက်တော်ဆက်တယ်မပေါ်ဘူးလားပေါ့လားမယုံစီအကြောင်းသိနေတဲ့အရှင်မတွေကပုံသဘောပေါက်တာလေမယုံစီတော့ကလေးကြိုင်ရှင်းလိုက်ကြတယ်ဒီငယုံစီကဆက်တဲ့ငယုံစာဒီငယုံစီကမဆက်တဲ့ငယုံစာမခွဲနိုင်ဘူးလားခွဲနိုင်လားမြင်လိုက်ရတာကမယုံစီမြင်လိုက်ရတာကသဘောမလိုက်တာကဆက်တဲ့တတိကလေးကိုသဘောပေါက်တယ်ဒီလိုမလားဘုက္ခုဆရာတော်ဘုရားကြီးကပြောတယ်လေခရီးသည်ကိုကြည့်လို့ရှိရင်အပြင်ဘက်ကကြီးပါရောက်တွေ့ရမှာလေအစိမ်းရောက်တွေ့ရမှာပဲနော်ဒါပေမဲ့ဉာဏ်နဲ့အတွင်းကိုထောပေါက်ကြည့်လိုက်တော့အထက်မှာညီရဲနေတဲ့အကြောင်းမတွေ့ရဘူးလားတွေ့ရမျက်စိနဲ့ကြည့်လို့ရတာဟုတ်ရလားကျွမ်းကျင်တဲ့ဈေးဝယ်သူတယောက်ကဘုရားကြီးကြည့်လိုက်တဲ့အထက်မှာညီပြီလားမညီသေးဘူးလားမှဲ့ပြီလားမမှဲ့သေးဘူးလားမသိဘူးလားသိအဲ့ဒီတော့မကျွမ်းကျင်ရင်တော့ရံဝယ်အစိမ်းနဲ့တွေ့ရင်တွေ့လာမှာပဲဟုတ်တယ်မဟုတ်လားကြားကြည့်လို့လားမကြားကြည့်လို့လားဉာဏ်ရှိတော့လားမရှိတော့လားအဲ့ဒီတော့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကျတော့ကြွကျင်တယ်ကြွကျင်တဲ့အခါကျတော့ပြင်ပကသိအောင်ကြီးမြင်နေပေမဲ့အထက်မှာနေသလားမနေဘူးလားဆိုတာသမောဝေဘာနိုင်ဘူးလားဝေဘာနဲ့အဲ့ဒီပုံစံမျိုးနဲ့ကြည့်ရတယ်တဲ့ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဒုရေပါလေခါနေရှင်နေလက်ပြင်မြင်နေပေမဲ့လို့လည်းပဲအဲ့ဒီပုံပသနာကြီးမြင်ရမှာလားသဘောတရားလေးမြင်ရမှာလားအဲ့ဒီသဘောတရားလေးကမှတခြားလားပရမတ္ထစစ်လားအဲ့ဒါခန္ဓာစိတ်လို့ခေါ်တယ်။ဟောပြီအဲ့ဒီသဘောတရားလေးဒီခန္ဓာနော်။အဲ့ဒီခန္ဓာဒီပစ္စုပန်ခန္ဓာလည်းရှိတယ်၊အတိတ်ခန္ဓာလည်းရှိတယ်၊အနာဂတ်ခန္ဓာလည်းရှိတယ်၊ဘယ်နှမျိုးရှိတယ်။အဲ့ဒီ၃မျိုးရှိတဲ့အထက်မှာတဲ့ဘယ်ခန္ဓာကိုယူရမှာလဲလို့မေးရင်ပစ္စုပန်ခန္ဓာယူပါ။ဘယ်ခန္ဓာယူရမှာလဲ။အဲ့ဒီပစ္စုပန်ခန္ဓာကိုလည်းခန္ဓာစိတ်လို့ပြောတယ်။အတိတ်ခန္ဓာဒီခန္ဓာစိတ်မဟုတ်ပါဘူး။အနာဂတ်ခန္ဓာကလည်းပဲခန္ဓာစိတ်မဟုတ်ပါဘူးဘယ်ခန္ဓာကမှခန္ဓာစိတ်တော့ပိစ္ဆောပန်ခန္ဓာကမှခန္ဓာစိတ်ဒီလိုမလားကောင်းပြီဒါမျိုးပိစ္ဆောပန်ခန္ဓာကိုဒီပြတော့သိကျင်ပါတယ်ပိစ္ဆောပန်ခန္ဓာကိုတွေ့ကျင်ပါတယ်ပိစ္ဆောပန်ခန္ဓာကိုသိအောင်ကြည့်ပါမယ်ဒါပေမဲ့လို့ပိစ္ဆောပန်ခန္ဓာကဘယ်လိုအချိန်မှဘယ်လိုပေါ်လာတဲ့ခန္ဓာမှမသိပါဘူးဆိုရင်ဒါကတော့ခေါင်းကြီးတို့မောဂဝိပဿနာယောဂီပုဂ္ဂိုလ်တွေဖြစ်တဲ့အတွက်နော်ရဲ့ဒီနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ်။ဒါကြားနေကြမလား။နားနဲ့တန်တဲ့တိုက်တော့ဗာစိတ်ပေါ်မယ်။နှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေါ်မယ်။နှာနဲ့ရတာနဲ့တိုက်တော့ဗာစိတ်ပေါ်မယ်။ကိုယ်နဲ့တွေ့သည့်ဉာဏ်အယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်။ရာနာကောင်းစိတ်ပေါ်မယ်နော်။မနှောနဲ့တွေ့တော့ဉာဏ်အယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်။တွေ့တော့ဉာဏ်စီစိတ်ပေါ်မယ်။အဲ့ဒီစိတ်ကလေးတွေကတခြားလားအခုလောလောဆယ်ဖြစ်တဲ့ပစ္စုပန်ခန္ဓာလေးတွေပဲမဟုတ်လားအခုမှဖြစ်ပေါ်လာတဲ့ဘာခန္ဓာလဲပစ္စုပန်ခန္ဓာနော်မိမိတို့ရဲ့တဏ္ဍာမှာခန္ဓာပေါ်ရာဌာနဘယ်နဲ့ဌာနရှိတော့ ဒီ6ဌာနကလွန်ရင်တခြားဌာနတွေခန္ဓာပေါ်ရလားအဲ့ဒီ6ဌာနကဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်နေရာအကြည့်ကိုယ်အကြည့်စိတ်ပြန်ပြောပါအောင်အဲ့ဒါခန္ဓာစိတ်ပေါ်ရခန္ဓာ6ဌာနပဲဟုတ်တယ်မဟုတ်လားအဲ့ဒါခန္ဓာကိုသိမြင်ပါတယ်ခန္ဓာကိုကြည့်မြင်ပါတယ်ဆိုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီခန္ဓာပေါ်ရဌာနကိုသိအောင်လုပ်ရမယ်ခန္ဓာပေါ်ရဌာနကိုသိအောင်လုပ်ပြီးတော့မှအဲ့ဒီခန္ဓာပေါ်ရဌာနကနေစောင့်ကြည့်နော်ခန္ဓာပေါ်ရဌာနကနေမလုပ်ရမှာလဲအဲ့ဒီတော့စောင့်ကြည့်တော့ခန္ဓာအသိပေါ်တာမတွေ့ရဘူးလားတွေ့ရဘယ်အချိန်မှာပေါ်တယ်လဲမေးရင်တော့အကြောင်းတိုက်ဆိုင်တဲ့အချိန်မှာပေါ်တာပေါ့ဘယ်ချိန်ပေါ်တော့အဲ့တော့ပေါ်ရခန္ဓာက6ပါးပေါ်ရခန္ဓာကဘယ်နှပါးလဲဘယ်သူတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ကိုယ်အကြည့်စိတ်ပေါ်ရခန္ဓာ6ပါးနော်ဘာကြောင့်ပေါ်တယ်ဆိုတဲ့အကြောင်းတရားကိုပြောကြည့်လိုက်တော့အကြောင်းတရားကအာယုံနဲ့ဓာရအာယုံကဘယ်နှပါးလဲ6ပါးဓာရကဘယ်နှပါးလဲအာယုံ6ပါးကဘယ်လိုတွေပါလဲအသိအတန်အနံအရလာဒိဋ္ဌိဉာဏ်ကျန်သေးတယ်။ဒွါရ6ပါးကဘယ်လိုတွေတော့မျက်စိအကြည့်၊နားအကြည့်၊နှာခေါင်းအကြည့်၊လျှာအကြည့်၊ကိုယ်အကြည့်၊စိတ်ဒီလိုမလား။အဲ့ဒီတည်းမှာအာယုန်နဲ့ဒွါရနဲ့မှာမျက်စိအကြည့်ဆိုတဲ့ဒွါရနဲ့အသိဆိုတဲ့အာယုန်နဲ့တိုက်လိုက်ပြီးဆိုကြပါတို့။တိုက်လိုက်ရင်တခြားပေါ်ပါလားမြင်စိတ်ပေါ်ပါလားမြင်စိတ်ဆိုတော့ခန္ဓာနာမည်နဲ့တက်ပြောပါဆိုရင်ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲဟုတ်ပြီအဲ့ဒီမြင်စိတ်ဝိညာဉ်နဲ့ခန္ဓာလေးပေါ်လာတော့အဲ့ဒီမြင်စိတ်ကလည်းပဲသရမားနဲ့ပေါ်လာတာစတစိတ်တွေနဲ့တွဲပေါ်လာလားစတစိတ်တွေနဲ့တွဲပေါ်လာတော့အဲ့ဒီပေါ်လာတဲ့စတစိတ်တွေကိုနာမ်လို့ခေါ်တယ်ဘလို့ခေါ်ပါလေအဲ့ဒီနာမ်ထဲမှာဝိညာဉ်မပါဘူးလားသိညာမပါဘူးလားကြံတဲ့စတိတ္တိတွေမပါဘူးလားဝိညာဉ်ကဘာခန္ဓာသိညာကဘာခန္ဓာကြံတဲ့စတိတ္တိတွေကဘာခန္ဓာသင်္ခါရခန္ဓာနော်အဲ့ဒီမှာရင်ခန္ဓာ၄ပါးမရဘူးလားရတယ်နောက်တစ်ခါအဲ့ဒီမြင်စိတ်ကြီးဘယ်မှာမှီပေါ်တယ်လဲမေးတော့မျက်စိအကြည့်မှာမှီပေါ်ပါတယ်ဘယ်မှာမှီပေါ်တော့မျက်စိအကြည့်မှမပေါ်တဲ့အခါကျတော့မျက်စိအကြည့်မပေါ်ဘဲနဲ့မြင်စိတ်ပေါ်ပါပါပါမြင်စိတ်ပေါ်နေပါတယ်မြင်စိတ်ရှိနေပါတယ်ဆိုရင်မျက်စိအကြည့်ကိုမရှိဘူးလားရှိပါဘာဖြစ်လို့တော့မြင်စိတ်ဒီဘလို့မှီပြီးပေါ်ရတာတော့မျက်စိအကြည့်မှီပြီးပေါ်ရတာဖြစ်တဲ့အတွက်မြင်စိတ်ကလေးရှိနေပါတယ်ဆိုရင်ဘလို့ရှိနေတာလဲမျက်စိအကြည့်ရှိနေတာပါနော်မျက်စိကြည့်သလားယုံလားနံလားယုံဆိုတော့ယုံတရားကလေးကိုမရှိဘူးလားရှိတယ်ဝိညာဉ်ရဲ့နာရဲ့ရောက်ရဲ့တရားသုံးမျိုးပေါ့နော်။ဒါအခြေခံတရားပဲမဟုတ်လား။ပရိစ္ဆေသမုပ္ပါဒ်မှာလေနံပါတ်2အတွက်မှာဝိညာဉ်ရဲ့နာရဲ့ရောက်ရဲ့ဒါအခြေခံပဲနော်။အဲဒီသုံးမျိုးကမှဖြန့်ပြီးတော့ခွဲထွက်ပြီးတော့သလာယရဏတို့ဖသတို့ဝေဒနာတို့ဒီလိုပြရတာမဟုတ်လား။အခြေခံကဘယ်လိုပါလဲ။ဝိညာဉ်ရဲ့နာရဲ့ရောက်ရဲ့ဒါအခြေခံနော်။ဝိညာဉ်သရကတခြားလားစိတ်လား။နာမ်သရတခြားလားစိတ်သိလား။ရောက်သရကသိရင်မှီရရောက်ကလေးပေါ့။ဟုတ်တယ်မလားအဲ့ဒီတော့ပြောပေါင်းဆောင်လိုက်တဲ့အခါကျတော့ဝိညာဉ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာစိတ္တသိက္ခာကဘာခန္ဓာဝေဒနဲ့ခန္ဓာသိဉ္ဇခန္ဓာသင်္ခါရနဲ့ခန္ဓာစိတ္တသိက္ခာကဘယ်နှပါးစိတ်ခန္ဓာကဘယ်နှပါးတစ်ပါးပေါင်းတော့နာမ်ခန္ဓာဘယ်နှပါးလဲနာမ်ခန္ဓာ၄ပါးရသွားပြီနော်တို့ရဲ့မိညာဖြစ်တဲ့မျက်စိအကြည့်ချက်ကလေးအဲ့ဒီအကြည့်ချက်ကလေးကောအော်မြင်စကလေးပေါ်တဲ့အချိန်မှာပြက်သွားပြီလားမေးတော့ပြက်သွားပြီလားမပြက်သေးပါဘူးပြက်သွားပြီလားဘာဖြစ်လို့မပြက်တယ်လဲဆိုရင်တဲ့နော်မျက်စိအကြည့်ဆိုတဲ့ယုံတရားကလေးဟာသူ့ရဲ့အသက်တန်းကစိတ်ပေါင်း18ချက်အသက်ရှိတယ်ဘယ်လောက်အသက်ရှိတော့စိတ်ပေါင်း18ချက်အသက်ရှိတယ်တဲ့ဒီလိုမလားယုံတရားကလေးတစ်ခုရဲ့အသက်တန်းဟာလေစိတ်ပေါင်းဘယ်လောက်ဒီအသက်ရှိတော့18ချက်အသက်ရှိတယ်ဆိုတော့မြင်စိတ်ကလေးပေါ်တဲ့အချိန်မှာအဲ့ဒီရုပ်ချုပ်သွားပြီလားမချုပ်သေးဘူးဘယ်အချိန်ကလေးကစပေါ်တယ်မြင်စိတ်မပေါ်ခင်ကလေးကသူပေါ်နေတယ်ဘယ်အချိန်ကစပေါ်တော့ဘယ်အချိန်မှာပေါ်တာလဲဆိုပြီးတော့အဆင်းနဲ့တိုက်တဲ့အချိန်ဘယ်အချိန်မှာပေါ်တာတော့အပြင်ဘက်ကအဆင်းနဲ့အတွင်းကမျက်စိအကြည့်နဲ့နော် အစင်းကလည်းတဝါနဲ့တူလေကရှိနေတာပဲဒီခုနကတူချက်လာမရှိဘူးလားရှိမျက်စိကြီးကလည်းအထက်မှာအများအားမရှိဘူးလားရှိနေလားလုံးဝရပ်သွားတာရလို့ရှိရလားချက်လိုက်ပြက်လိုက်ချက်လိုက်ပြက်လိုက်ချက်လိုက်ပြက်လိုက်ဒီလိုမလားအဲ့ဒီတော့ချက်လိုက်ပြက်လိုက်ချက်လိုက်ပြက်လိုက်ရပ်သွားတဲ့အချိန်မှာနော်ပြောမလဲနောက်ကပေါ်လာတဲ့အချိန်နဲ့ကိုယ်ဘက်ကအစင်းကလာတတ်တဲ့အချိန်နဲ့သွားပြီးတော့ပေါင်းလိုက်ပြီဆိုကြပါစို့ဟုတ်လားအဲ့ဒီတော့ပေါင်းလိုက်ပြီဆိုတာနဲ့တကယ်ကြီးခေါင်းကြီးတို့သိညုံစကားနဲ့ပြောမယ်ဆိုရင်ဝင်ကဆလနာဝင်ကိုပြီးစီတာသစ္စရတာဝိဇ္ဇသကုဝင်ကြီးဒီလိုမလားဘုရားလားအဲ့ဒီတော့ဝင်ကဆလနာဝင်ကိုပြီးစီတာသစ္စရတာဝိဇ္ဇလို့ဆိုတာကမြင်စိတ်မပေါ်ခင်ကကြိုပြီးတော့ပေါ်နှိမ့်နေတဲ့စိတ်တွေဒီလိုမလားပြီးတော့မှဘယ်လိုပေါ်တော့မြင်စိတ်အဲ့တော့မြင်စိတ်မပေါ်ခင်ကလည်းကကြိုပြီးတော့မျက်စိအခြေမရှိဘူးလားရှိဘယ်ကြမ်းမှချက်တယ်မြင်စိတ်ပေါ်ပြီးတော့သက်တမ်းစိတ်ပေါင်း18ချက်ဖြစ်ပြီးတော့မှဒီချက်တာဒီလိုဆိုတော့မြင်စိတ်ကလေးပေါ်တဲ့အချိန်မှာမျက်စိရဲ့ကြည်ပြတ်သွားပြီလားချက်သွားပြီလားမချုပ်သေးပါဘူးရှင်းနေသေးတယ်နော်မြင်စိတ်ကလေးပေါ်တဲ့အချိန်မှာမျက်စိရဲ့ကြည်ရှင်းသလားမရှိဘူးလားပြတ်သွားသလားမေးတော့မပြတ်သေးဘူးမပြတ်ပြတ်သွားပြီလားမပြတ်သေးဘူးလားမပြတ်သေးပါဘူးတဲ့နော်မပြတ်သေးဘူးဆိုတော့မြင်စိတ်ပေါ်တဲ့အချိန်မှာအဲ့ဒီမြင်စိတ်ကဘယ်လိုနဲ့တွဲပေါ်တယ်လဲဆိုရင်စိတ်တိတ်တွေနဲ့တွဲပေါ်တယ်ဘလုံးနဲ့တွဲပေါ်တယ်အဲဒီတော့မြေစိတ်ဆရာကစိတ်သူနဲ့တွဲပေါ်တာကစိတ်တိတ်မျက်စိကြီးကယုံပြန်ပြောမယ်မြေစိတ်ကဘာတော့စိတ်သူနဲ့တွဲပေါ်တာကစိတ်တိတ်မျက်စိကြီးကယုံအားလုံးပေါင်းလိုက်တော့စိတ်စိတ်တိတ်ယုံပရိစ္ဆေသမုပ္ပါဒ်နာမနဲ့ပြောတော့ဘလို့ပြောမလဲဝိညာဉ်နာယုံဒါပဲမဟုတ်လားအဲ့ဒါဘုန်းကြီးတို့တိစ္ဆုတ်ပံခန္ဓာဆိုတာအဲ့ဒါပြောတာပဲအခုအကြောင်းတက်ဆန်လို့အခုပေါ်စေဖြစ်တဲ့ခန္ဓာလေးကိုပြောတာနော်အကြောင်းကလည်းအာယုံနဲ့ဓာရအကြောင်းဒီနှစ်ခုအခုလာတိုက်တယ်အဲ့ဒီတိုက်တော့မှမြင်စိတ်ကလေးမပေါ်ဘူးလားပေါ်လားစိတ်တိတ်ကလေးကမဖြစ်ဘူးလားဖြစ်နေလားအဲ့ဒီအချိန်မှာရုပ်ကလေးကပျက်သွားပြီလားမပျက်သေးဘူးအဲ့ဒီစိတ်ရဲ့အဲ့ဒီစိတ်တိတ်ရဲ့အဲ့ဒီရုပ်ရဲ့အဲ့ဒီသုံးပါးကိုဘယ်လိုပြောမလဲပစ္စုပန်ခန္ဓာဘယ်လိုပြောမလဲအဲ့ဒီတော့ပစ္စုပန်ခန္ဓာဘယ်နှပါးပါလဲ၅ပါးပါဝိညာဉ်ကဘာခန္ဓာနာမ်ကဘာခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာယောက်ကဘာခန္ဓာရူပခန္ဓာအာလောကလည်းတော့ဝိညာဉ်နဲ့ယောက်ခန္ဓာဘယ်နှပါးလဲအဲ့ဒါတခြားလားပစ္စုပန်ခန္ဓာလားအဲ့ဒီတော့ပစ္စုပန်ခန္ဓာပစ္စုပန်ခန္ဓာဆိုတာတဲ့အခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြောကြည့်စမ်းအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာအဲ့ဒီခန္ဓာဒီပစ္စုပန်ခန္ဓာအဲ့ဒီပစ္စုပန်ခန္ဓာဒီဝိပဿနာဉာဏ်နဲ့ရှုရမယ်ခန္ဓာဖြစ်ပါပဲအတိတ်ခန္ဓာလမ်းရှုလို့ရပါမလားအနာဂတ်ခန္ဓာလမ်းရှုလို့ရပါမလားမရပါဘူးလို့စာရီထဲမှာတော့အတိဒါနာဂတ်ပစ္စုပန်ကကြွတက်ပြီးတော့မပြောဘူးလားပြောလားအတိတ်ဖြစ်တဲ့ခန္ဓာပစ္စုပန်ဖြစ်တဲ့ခန္ဓာအနာဂတ်ဖြစ်တဲ့ခန္ဓာအဲ့ဒီခန္ဓာတွေကိုရှုရမယ်ကြည့်ရမယ်သိရမယ်စာရည်ထဲမှာတော့မပြောဘူးလားပြောလားတွတ်တော်ထက်ကရာဆရာကပြောပါတယ်နော်အတိတ်ကပစ္စုပန်ခန္ဓာသုံးမျိုးကိုကြည့်ရမယ်ဆိုပေမဲ့လို့လည်းပဲတကယ်ကြည့်လို့ရတာကပစ္စုပန်ခန္ဓာတစ်မျိုးတည်းသာရတာပါတဲ့ဘယ်ခန္ဓာလားရတော့ပစ္စုပန်ခန္ဓာအပေါ်မှာမိမိဉာဏ်နဲ့ပိုင်ပိုင်နဲ့တိလိုက်ပြီးဆိုရင်ဟောအတိတ်ခန္ဓာကလည်းဒီအတိုင်းပါပဲလို့အဲဒီလိုမှန်းပြီးတော့တိလိုက်တာဒါကိုသိတယ်လို့ပြောတာတဲ့အနာဂတ်ခန္ဓာကိုလည်းဘယ်လိုသိရမှာလဲဒီတိုင်းပါပဲလို့မှန်းပြီးတော့သိလိုက်ကြပါတဲ့တကယ်သိတာကဘယ်ခန္ဓာတော့ပစ္စုပန်ခန္ဓာကိုသာတကယ်သိရတာပါအတိတ်ခန္ဓာကဘယ်လိုနဲ့ဓာတ်လူထားသိရတာတော့ပစ္စုပန်ခန္ဓာနဲ့ဓာတ်လူထားပြီးတော့ပစ္စုပန်ခန္ဓာဒီလိုဖြစ်တယ်လို့အတိတ်ခန္ဓာနဲ့ဒီလိုဖြစ်ခဲ့တယ်ပစ္စုပန်ခန္ဓာဒီလိုပြတ်သွားတယ်လို့အတိတ်ခန္ဓာနဲ့ဒီလိုပြတ်သွားတယ်လို့အဲ့ဒီလိုသိလိုက်ရတာပါတဲ့နော်အနာဂတ်ခန္ဓာလည်းဒီတိုင်းပဲမဟုတ်လားအဲ့ဒါကြောင့်တကယ်တမ်းကျတော့ဝိပဿနာဉာဏ်နဲ့ရှုရမှာဘာခန္ဓာတော့ပစ္စုပန်ခန္ဓာပစ္စုပန်ခန္ဓာဆိုတာဘလုံးခန္ဓာမျိုးပါလေအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြောကြည့်ပါအောင်ဟောပြီဒီလိုတော့မျက်စိနဲ့ဆင်းတဲ့အတိုင်းကြောင့်ဗာစိတ်ပေါ်မယ်အဲ့ဒီမျက်စိကမာပေါ်မယ်မျက်စိကြည်မာမိပေါ်မယ်ဓမ္မမိပေါ်မယ်အဲ့ဒါကြောင့်ပစ္စုပန်ခန္ဓာဆိုတဲ့မျက်စိခန္ဓာကကိုယ်ကဘယ်နှပါးလို့ပြောခဲ့လဲ၅ပါးမဟုတ်လားအဲ့ဒီ၅ပါးကိုသိမြင်ပါလို့ဆိုဘယ်နည်းအားယုံပြုကြည့်ရပါလဲမျက်စိကြည့်အားယုံပြုကြည့်ဘယ်နည်းအားယုံပြုကြည့်ရပါလဲပြစ်သောမြင်စိတ်ခန္ဓာကိုကြည့်ခြင်းသိခြင်းရဲ့ဘယ်အားယုံပြုကြည့်ရမလဲ ကြားစိတ်ခန္ဓာသိခြင်းဘယ်အယုံပြုကြည့်ရမလဲနာစိတ်ခန္ဓာသိခြင်းဘယ်အယုံပြုကြည့်ရမလဲသာစိတ်ခန္ဓာသိခြင်းဘယ်အယုံပြုကြည့်ရမလဲသိတိစိတ်ခန္ဓာသိခြင်းဘယ်အယုံပြုကြည့်ရမလဲတွေးသောစိတ်ခန္ဓာသိခြင်းဘယ်အယုံပြုကြည့်ရမလဲမနောဆိုတော့ခွန်ကြီးတို့ဟာရယဝုစုရဲ့တည်နေရပေါ့နော်ရေချဲမှာရှိတယ်လို့ဒီလိုဆိုတယ်ဟုတ်တယ်မလားမနောဆိုတာကဘဝရဲ့စိတ်အဲ့ဒီဘုံရင်စိတ်ဒီဟာရယကလုံးသားမှာတည်တယ်ဒီလိုပြောတယ်နော်အဲ့ဒါကြောင့်မို့လို့သွေးတော်စိတ်ခန္ဓာကိုသိကျင်ပါလေဆိုရင်ချိုင်းကိုပန်းပြီးတော့ကြည့်ပါတဲ့သူ့နေရာလေးနဲ့သူပန်းပြီးတော့ကြည့်တော့အစမပြေဘူးလားပြေအဲ့ဒီတော့မှမဟုတ်လို့ရှိရင်နေရာလွဲနေလို့ရှိရင်ပြစ္ဆောင်ပါခန္ဓာလေးတွေကိုတကယ်တော့မြင်နိုင်ပါမလားဟောပြီအဲ့ဒီပြစ္ဆောင်ပါခန္ဓာကိုကြည့်တဲ့အခါကျတော့ပြစ္ဆောင်ပါခန္ဓာပေါ်ရခန္ဓာကအား6ဌာနတော့ရှိတာပဲ6ဌာနလုံးကိုတဲ့ဒီပိဒတော်ညာကလိုက်ပြီးတော့မမိနိုင်ပါဘူးဆိုရင်ဘုန်းကြီးတို့ပုထိလယဟန်ကြီးကိုတဲ့ကိုရင်ကလေးကပြောတယ်လို့ရှိတယ်မလားတောင်ပေါ်တစ်ခုထဲမှာအပေါက်ကဘယ်နှပေါက်ရှိတော့တွင်းလေးကဘယ်နှတွင်းရှိတော့6တွင်းရှိတယ်အထဲမှာရှိတဲ့တွင်းကတော့တစ်ခုပေါ့နော်အပြင်ကအပြင်ကနေလှမ်းလာပြီးတော့ဝင်လို့ရတဲ့တွင်းလေးတွေဘယ်နှခုရှိလဲအဲ့ဒီ6ခုရှိတဲ့အခါကျတော့အထဲမှာဝင်နေတဲ့ဖောက်ကလေးတစ်ကောင်ကိုတဲ့အပြင်ဘက်ကနေပြီးတော့စောင်းပြီးတော့ဖမ်းတော့မယ်ဆိုလို့ရှိရင်ဝင်လို့ထွက်လို့ရတဲ့အပေါက်က6ပေါက်တော့ရှိနေတော့နော်။အော်ခွန်နေရာကပြေးပိတ်လိုက်ဒီနေရာကပြေးပိတ်လိုက်ဒီနေရာကစောင်းခွန်နေရာကထွက်ခွန်နေရာကစောင်းဒီနေရာကထွက်အဆင်ပြေပါမလား။ပြေးပါဘူး။ဒီမဲ့ကလင်းညာတဲ့ပုံစံဆိုအကြောင်းမဟုတ်ပါနဲ့နော်။နှေးခွဲတဲ့ပုံစံများကြတော့လွယ်လွယ်နဲ့ဖမ်းလို့ရပါမလား။မရပါဘူး။အဲ့ဒီတော့ဖမ်းလို့မရဘူးဆိုတော့အပေါက်9ပေါက်ကိုပိတ်လိုက်။ဘယ်နှပေါက်ပိတ်ရမလဲ။အပေါက်9ပေါက်ပိတ်ပြီးတော့တပေါက်ထက်ကနေစောင်းဖမ်းနေပါလေ။ငါးပါးတော့ပြထားပြီဆိုရင်တဲ့နော်ဒီတစ်ပေါက်ထက်ကဆက်မှာမသေးကြဘူးလားသေကြအဲ့ဒါတော့ဆိုဒီတစ်ပေါက်ထက်ကနေစောင်းဖန်ဒီတစ်ပေါက်ထက်ကဆက်လာမှာသေကြတယ်သေကြလို့ရှိရင်အရမီမမှန်းနဲ့မဖမ်းနိုင်ဘူးလားဖမ်းနိုင်တာအဲ့ဒီလိုပါပဲတဲ့နော်ခန္ဓာစိတ်ပေါ်ရထားတာဘယ်နဲ့ဌာနရှိတော့အဲ့ဒီ6ဌာနမှာဟာတကိတ္တတော့ကညာလေးပါတယ်ခင်ဗျာတို့ကြမျက်စိကြီးွားယုံပြုလိုက်နားကြီးအာယုံပြုလိုက်နှာခေါင်းကြီးအာယုံပြုလိုက်အာယုံပြုရတာတွေကများတဲ့အခါကျတော့မနိုင်ပါဘူးကျေပြတဲ့ညာကလည်းညာဖြတ်လာစွာနိုင်အောင်မကြည့်နိုင်ပါဘူးဆိုရင်အဂုဏပြောခဲ့တဲ့ဥပမာအရာနော်ရစီနာနကောင်တရားကိုဆိုတဲ့အပေါင်း၅ပါးကိုပိတ်လိုက်ပါဘယ်ပေါက်ကနေဆောင်းဖမ်းရမလဲမနှောပေါက်ကနေဆောင်းဖမ်းမနှောပေါက်ဆိုတာတရားစိတ်လားတွေးတော်စိတ်လားတွေးပါဘူးဒါကြောင့်မိမိရဲ့တဏှာမှာဘယ်အာယုံပဲတွေးတွေးဘယ်အာယုံကိုဘယ်ပေါ်ပေါ်နော်ဘယ်စိတ်ပဲပေါ်ပေါ်နောက်ဆုံးမနှောပေါက်ကနေတွေးတော်စိတ်ကလေးတော့မဖြစ်ဘူးလားဖြစ်လားဥပမာမျက်စိကနေစိတ်ကိုကြည့်လိုက်တယ်ဆိုပါတော့နော်မျက်စိကနေစိတ်ကိုကြည့်လိုက်ပြီဆိုပေမဲ့လို့လည်းပဲကြည့်နေတာနဲ့တကယ်နဲ့စိတ်ထဲကနေအဲ့ဒီစိတ်နဲ့ပတ်သက်တော့မတွေးဘူးလားတွေးတွေးနေတာပဲဒါဘယ်လိုပါလဲနော်ခေါတော့ကမြင်ဖို့တို့လိုရှိတယ်အခုဘယ်လိုများပါလဲမတွေးဘူးလားတွေးနေလားဩဒါကဘလူသားလေးနဲ့ဒါကဘလူသမီးလေးနဲ့မတွေးဘူးလားတွေးနေလားကိုအများလားတွေးနေကြမှမှတ်မိနေတယ်ဆိုရင်တော့သူဘာပြောမလို့ပါလဲသူကဘယ်လိုပုံစံပါလဲမတွေးဘူးလားတွေးနေလားအဲ့တော့မြင်ရင်လည်းမြင်စိတ်နောက်ကပါလိုက်မလဲတွေးတော်စိတ်လိုက်ပဲကြားရင်လည်းကြားစိတ်နောက်ကတွေးတော်စိတ်လိုက်ပဲနားရင်လည်းနားစိတ်နောက်ကတွေးတော်စိတ်လိုက်ပဲစားရင်လည်းစားစိတ်နောက်ကတွေးတော်စိတ်လိုက်ပဲချင်းရင်လည်းချင်းစိတ်နောက်ကတွေးတော်စိတ်မလိုက်ဘူးလားလိုက်လားဟောနားတယ်ချင်းလုံးကနားတယ်ဘာကြောင့်ဒီလောက်တော့နားနေတာတော့အရင်နေ့ကဒီလောက်မနာပါဘူးအရင်နေ့တော့ကနာယူလောက်ကြာမှနာတာပါဒီနေ့မိနစ်နဲ့10လောက်နဲ့နားတယ်ဘာလို့ဖြစ်တာပါလိမ့်ဘာလို့နေတာတော့ပြီးတော့တွေးနေတာဘာလို့နေတော့ဘယ်ကွာအယုံပြုတွေးနေတော့ဆိုတော့တွေးလိုက်เสียအာယုံကလေးကိုမှန်းပြီးတော့တွေးနေတာပေါ့နော်ကာယကြည်ရောရဲ့တွေးလိုက်เสียအာယုံရဲ့တွေးလိုက်စေရဲ့အဲ့ဒီတော့မျိုးအာယုံပြုတ်ပြီးတော့မတွေးဘူးလားတွေးအဲ့ဒါကြောင့်မို့လို့တွေးတော့စိတ်ကတော့အမြဲတမ်းဖြစ်နေတဲ့စိတ်ပဲအဲ့ဒီတော့အမြဲတမ်းစိတ်ဖြစ်တဲ့အတွက်ဒီနေ့ဘယ်နေရာကမှမကြည့်ဘဲနဲ့တွေးတော့စိတ်ကသာစောင့်ကြည့်ဒီလိုမလားတွေးတော့စိတ်ကသာစောင့်ကြည့်မယ်ဆိုလို့ရှိရင်ဘယ်အာယုံကိုပဲတွေးတွေ့နောက်ဆုံးဘယ်မှာလမ်းဆုံးတော့တွေးတော်စိတ်မှာလမ်းဆုံးတာပဲဟုတ်တယ်မလားအဲ့ဒီတော့တွေးတော်စိတ်ကလည်းစောင့်ကြည့်မယ်ဆိုလို့ရှိရင်အလွယ်တကူနဲ့ဖမ်းလို့မမီဘူးလားမီးမီးလိုက်တဲ့အခါတော့တခြားတွေးရမလားခန္ဓာတွေးရမလားခန္ဓာကဘယ်နှပါးဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအဲ့ဒီခန္ဓာတွေအတိတ်ကာလပြီးစုပန်လားတခြားကြောင့်ပေါ်လာလားကြောင်းတိုက်ဆိုင်လို့ပေါ်လာလားအဲ့ဒီကြောင်းတဆန်လို့ပေါ်တဲ့ပြစ္ဆုတ်ပါခန္ဓာခန္ဓာစိတ်ကလေးကိုသိလိုက်တဲ့ဆိုရင်ဩဒါကယုံပဲဩဒါကနာမဲဖြစ်ရင်ဖြစ်ပြီးတော့ပြတ်တယ်ဘယ်လိုမလားယုံပဲနာမဲလို့သဘောပေါက်လိုက်တော့ပ ပုဂ္ဂိုလ်တရားငါဓမ္မယောက်ျားမိမ့်မလို့ယူထားတဲ့ဒိဋ္ဌိရှိသေးရလားသက္ကာယတိတွေမသိမလားသိသွားလားတခြားနဲ့သိတာလားအပွားညာနဲ့သိတာလားစေတနာပရိညာဆိုတဲ့အပွားညာနဲ့သိသွားတာပေါ့ဒါကြောင့်မလို့လုံရင်းဆုံးလိုက်တဲ့အခါကျတော့နော်ဒိဋ္ဌိချင်းရဲ့အကြောင်းနဲ့မှနံပါတ်တွေအကြောင်းကဘာလဲတော့ခန္ဓာဘာမသိလို့ခန္ဓာသက္ကာယတိတွေဖြစ်တော့ခန္ဓာမသိလို့သက္ကာယတိတွေဖြစ်တယ်ဆိုတော့ခန္ဓာကိုယ်သာသိအောင်ကြိုးစားရင်တက္ကရာဒိဋ္ဌိကိုသင်္မူလားသင်လားကဲကောင်းပြီအားလုံးပေါ်လိုက်တော့ဒိဋ္ဌိရှိခြင်းရဲ့အကြောင်းဘယ်နှပါတော့ရှင်းပါဘယ်လိုတွေတော့နံပါတ်1ကခန္ဓာနံပါတ်2ကအဝိဇ္ဇာနံပါတ်3ကနံပါတ်4ကပညာနံပါတ်5ကတက္ကနံပါတ်6ကအာယောနိတော်ပဏိကာရနံပါတ်9ကဒုံမိတ်္တဒုံမိတ်္တမိတ်ဆွေမဟုတ်လားနံပါတ်10ကဘာတော့ပရာဒောဂောတာတဲ့ဘုရားဓမ္မတရားနာရခြင်းတော့အားလုံးပေါင်းလိုက်တော့ဘယ်နှချက်လဲအဲ့ဒီချက်ချက်မှဒီနေ့ဘယ်နှချက်ပြီးတော့တစ်ချက်ပြီးပါလေခန္ဓာစိတ်မသိလို့တက္ကာယဒိဋ္ဌိဖြစ်တယ်တက္ကာယဒိဋ္ဌိသိခြင်းရဲ့ဘာတိအောင်လုပ်ရမယ်ဒီနေ့ပြောတဲ့တရားတော့ပြန်ပြောတာပါလေခန္ဓာစိတ်မသိလို့တက္ကာယဒိဋ္ဌိဖြစ်တယ်ခန္ဓာစိတ်သိရင်တက္ကာယဒိဋ္ဌိဖြစ်တယ်ဆိုတဲ့အဲ့ဒီတရားလေးနှလုံးသွင်းပြီးတော့မိမိတို့ရဲ့တဏ္ဍာမှာသက်ကာယတ္တိသိအောင်မိမိတို့ရဲ့တဏ္ဍာမှာအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ပြစ္ဆုတ်ပံခန္ဓာဆိုတဲ့ခန္ဓာစိတ်ကိုသိအောင်နဲ့မိမိတို့ရဲ့တဏ္ဍာမှာဖြစ်စေဉာဏ်နဲ့ကြိုးစားပြီးတော့ရှင်းမှတ်သုံးသပ်ပေါ်ပြကြပါလို့တိုင်ကြောင်းရင်းနဲ့နာယီသိလို့သာရိပုတ္တောကြအောင်စို့